Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များခင်ဗျာ VOA American တန်ရဲ့2024ခုနှစ်နှစ်သစ်ဇန်နဝါရီလ17ရက်ကျသားရင်းညစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိဝါရှင်တန် DC မြို့တော်ကနေတက်ရိုက်ဆက်လုပ်နေပါပြီ။လိုင်းဒိုမီတာ1925 32အပြင် VOA ရဲ့ website Facebook နဲ့ YouTube ကနေလည်းထုတ်လွှင့်ခြင်းအတွင်းတစ်ချိန်တည်းတက်ရိုက်ဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါပြီ။ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်ပါ။
မင်္ဂလာညချမ်းပါရှင်ကျွန်မကတော့စူပြတ်မော်ပါဂါဇာကမ်းမြောင်ဒေသမှာဖြစ်နေတဲ့စစ်ပွဲအတွင်းမှာအစ္စရေးကလူမျိုးတုံတက်ဖြတ်မှုကျူးလွန်နေတယ်လို့ဆိုပြီးတော့တောင်အာဖရိကနိုင်ငံကတရားစွဲတဲ့အမှုကို ICJ တရားရုံးမှာဒီကနေ့စတင်ကြားနာပါတယ်ပင်လယ်နီထဲမှာသွာလာနေတဲ့တင်မော်ရီအပေါ်ဟူသီတပုံတွေတိုက်ခိုက်နေမှုကိုချက်ချင်းရရမယ်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကတောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာတဲ့မြန်မာစစ်တပ်ကစစ်သားဟာနှစ်လအတွင်းမှာ400ကျော်တယ်လို့အိန္ဒိယစစ်တပ်ကပြောကြားလိုက်ပါတယ်။အခုလိုမျိုးနောက်ဆုံးရသတင်းတွေကိုဒီကနေ့ညမှာကြေညာပေးပါမယ်ရှင်
။ဟုတ်ကဲ့ပါမဆင်းမြတ်မွေကြီး။အခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ကြက်တွေထဲမှာဆိုရင်ရှမ်းမြောက်ဘက်လေကြောင်းတိုက်ခိုက်မှုကြောင့်နမ်မတူဒေသခံရာချီတင်းချောင်နေရပြီးနမ်ဆန်ဘက်မှာဆိုသေဆုံးမှုပါရှိခဲ့တာကိုဒေသခံက
ဒီလိုမျိုးနဲ့ကျေရကျပြီးပါဦး။လောင်ချိုမြို့နဲ့တိုးတဲ့ကျေရအောင်စုကနိုင်လို့ကြမ်းမနေတာကျေတယ်။နှစ်ပေါင်းချင်းသူတို့ကဘာကြီးနေကြလဲ။ညာလည်းမရှိတော့ပြေးလို့မလို့။အရင်နဲ့လည်းနေပြတဲ့ဘယ်နဲ့ကြီးမချိုးဘူး။အခုကညာလည်းတက်တက်ကြီး
။နောက်ခရီးဘက်မှာတော့ KNI ဒေတာကန်တွေမြေမြမိုင်းအန်ဒီရကိုစိုးရင်နေကြပါတယ်။နောက်အချင်းတောင်တွေကလည်းမလွတ်ပဲခြံနေသေးတဲ့သတင်းသမားတွေလက်မြောက်ရေးမီဒီယာသမားတွေကတောင်းဆိုခဲ့ကြပါတယ်။အခုလိုသတင်းစွာတွေအပြီးမှာတော့ချက်သာရင်းညပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်နောက်ကျမ်းမာရေးနဲ့တိုင်းသာကဏ္ဍတွေကိုဇက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်အခုအရင်ဆုံးတော့ထေတဲ့ရောက်သတင်းတွေကိုမဆုမြတ်မွန်နဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင
်ဗျာဂါဇာကမ်းမြောင်ဒေသမှာဖြစ်ပွားနေတဲ့စစ်ပွဲအတွင်းမှာအစ္စရေးကလူမျိုးတုံးတပ်ဖြတ်မှုကျူးလွန်နေတယ်လို့ဆိုပြီးတရားစွဲတဲ့အမှုကိုနယ်သာလန်နိုင်ငံ The Hague မြို့ကကုလသမဂ္ဂရဲ့နိုင်ငံတကာတရားရုံး ICJ မှာဒီကနေ့စတင်ကြားနာပါတယ်2023အောက်တိုဘာ9ရက်ကဟာမတ်စစ်သွေးကြွရရဲ့တိုက်ခိုက်မှုအပေါ်အစ္စရေးရဲ့တုံ့ပြန်မှုအတွင်မှလူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့တောင်အာဖရိကနိုင်ငံကတရားရေးဝန်ကြီးရော်နယ်လမ်မိုဝါကဒီတရားရုံးကိုလျှောက်ထားတင်ပြခဲ့ပါတယ
် Against this background I move now to demonstrate in turn how Israel's conduct violates articles
ဂါဇာကမ်းမြောင်ဒေသမှာပါလက်စတိုင်းတွေကိုအစ္စရေးတို့ကအစုလိုက်အပြုံလိုက်တပ်ဖြတ်နေတာလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ရာရောက်နေတယ်လို့အဲ့လိုမျိုးလူမျိုးတုံးတပ်ဖြတ်မှုမြောက်နေတဲ့အခြေအနေမဖြစ်အောင်တားဆီးကာကွယ်ခြင်းမရှိဘူးလို့တရားလိုတောင်အာဖရိကနိုင်ငံတရားရေးဝန်ကြီးကလျှောက်ထားခဲ့ပါတယ်။အစ္စရေးတို့ရဲ့တပ်ဖြတ်မှုဟာကြကြပြင်းပြဖြစ်နေတာမို့ဂါဇာမှာလုံခြုံတဲ့နေရာမရှိတော့ဘူးလို့ကုလသမဂ္ဂတွင်ရေးမှူးချုပ်ပြောကြားခဲ့တာကိုလည်းသူကတရားရုံးကိုကိုးကားပြောကြားခဲ့ပါတယ်။ဂါဇာမှာအစ္စရေးစစ်စင်နေမှုကိုချက်ချင်းရပ်ဖို့အပါအဝင်အစ္စရေးအတွက်မဖြစ်မနေလိုက်နာဖို့လိုတဲ့ကနအူးအမိန့်တွေချမှတ်ပေးဖို့အတွက်တောင်အာဖရိကနိုင်ငံက ICJ တရားရုံးကိုတောင်းဆိုထားပါတယ်။အခုလိုမျိုးတောင်အာဖရိကနိုင်ငံရဲ့ဆွဆွဲမှုတွေအပေါ်အစ္စရေးဘက်ကအခြေအမြစ်မရှိဘူးလို့ပြောဆိုပယ်ချပါတယ်။အရသားတွေထိခိုက်မှုအနည်းဆုံးဖြစ်အောင်လို့အစ္စရေးစစ်တပ်ကဆောင်ရွက်နေပြီးဟာမတ်စစ်သွေးကြွတွေဘက်ကအရသားတွေကိုလူသားဒိုင်းတွေတစ်ဖွဲ့အသုံးပြုနေတယ်လို့အစ္စရေးဝန်ကြီးချုပ်ဘန်ဂျမင်နာတန်ယာဟူက ICJ တရားရုံးကြားနာပွဲမှာစခင်တည်းရဲ့အလို့ပုတ်ထူးနေညပိုင်းတုန်းကပြောကြားခဲ့ပါတယ်
။အမေရိကန်နိုင်ငံခြားရေးဝန်ကြီးကတော့ဂါဇာစစ်ပွဲမပြန့်ပွားရေးတစ်စက္ကန့်တွေလွတ်မြောက်ရေးအတွက်အကြီးသမားနဲ့ဆွေးနွေးဖို့ရှိနေပါတယ်။ဝန်ကြီးအန်တိုနီဘလင်ကန်ဟာဂါဇာမှာဖြစ်နေတဲ့အစ္စရေးဟာမတ်စစ်ပွဲဒေသတွင်းကတခြားနိုင်ငံတွေမပြန့်ပွားမကူးဆက်ရေးနဲ့ကြံနေသေးတဲ့ဖမ်းဆီးကန်တစ်စက္ကန့်တွေပြန်လွတ်ရေးစတာတွေကိုအီဂျစ်သမ္မတအဗ်ဒယ်ဖတာ LCC နဲ့ဆွေးနွေးဖို့ကိုင်ရိုမြို့ကိုဒီနေ့ရောက်သွားခဲ့တာပါ။အစ္စရေးနဲ့ဟာမတ်စကြားအစောပိုင်းကယာယီအပြစ်ခတ်ရဲ့စာရေးသဘောတူညီချက်ရဖို့ဒီအီဂျစ်နိုင်ငံကပဲအဓိကကြားဝင်ဆောင်ရွက်ပေးခဲ့တာပါ။အဲ့ဒီယာယီပြစ်ခတ်ထားတဲ့ကာလအတွင်းမှာဟာမတ်ကသူတို့ဖမ်းထားခဲ့တဲ့တစ်စက္ကန့်တရားကြော်ကိုပြန်လွှတ်ပေးခဲ့တယ်လို့အစ္စရေးဘက်ကလည်းပါလက်စတိုင်းကျင်းသား240ကိုပြန်လွှတ်ပေးခဲ့ပါတယ်။ဝန်ကြီးဘလင်ကန်ဟာအစ္စရေးခေါင်းဆောင်တွေနဲ့တွေ့ဆုံပြီးသူ့ရဲ့ရှေ့လယ်ပိုင်းခီးစဉ်နောက်ဆုံးတစ်ထောက်ဖြစ်တဲ့အီဂျစ်ကိုအခုလိုရောက်လာတာပါ။ဝန်ကြီးဘလင်ကန်အနေနဲ့ဇန်နဝါရီ10ရက်နေ့မှာပါလက်စတိုင်းသမ္မတမိုဟာမက်အဘတ်စ်နဲ့ပါလက်စတိုင်းအနောက်ဘက်ကမ်းခြေမှာတွေ့ဆုံခဲ့ပြီးနောက်တစ်နေ့မှာပဲအီဂျစ်ကိုရောက်လာတာပါ။ပါလက်စတိုင်းသမ္မတမိုဟာမက်အဘတ်စ်ဟာဝန်ကြီးဘလင်ကန်နဲ့တွေ့ဆုံခဲ့ပြီးဂျော်ဒန်ပြင်အဗ်ဒူလာအီဂျစ်သမ္မတ CC တို့နဲ့လည်းသုံးပွင့်ဆိုင်တီးကြဆွေးနွေးခဲ့ကြပါသေးတယ်ခင်ဗျာ
ပ ဖင်လန်နီထဲမှာသွာလာနေတဲ့တမောရီပေါ်ဒီရေမဲနိုင်ငံကဟူသီတပုံတွေတိုက်ခိုက်နေမှုအပေါ်ကုလသမဂ္ဂလုံခြုံရေးကောင်စီကအပြစ်တင်လိုက်ပြီးတော့တိုက်ခိုက်မှုတွေကိုချက်ချင်းရပ်ဖို့အတွက်တောင်းဆိုလိုက်ပါတယ်။ကမ္ဘာရေကြောင်ကုန်သွယ်ရေးထိခိုက်နေပြီးတော့ရေကြောင်လွတ်လပ်စွာသွာလာခွင့်ကိုထိခိုက်နေတာမို့အမေရိကန်နဲ့ဂျပန်နိုင်ငံကဆုံးဖြတ်ချက်မူကြမ်းကိုရေးဆွဲခဲ့ပြီးတော့ပုံထုနေတုန်းကမဲခွဲဆုံးဖြတ်ခဲ့ကြတာပါ။လုံခြုံရေးကောင်စီအဖွဲ့ဝင်15နိုင်ငံမှာ17နိုင်ငံကထောက်ခံပြီးတရုတ်ရုရှားအယ်လ်ဂျီးရီးယားနဲ့မိုဇမ်ဘစ်နိုင်ငံတို့ကမဲမပေးဘဲကြားနေခဲ့ကြပါတယ်။တင်မောရီအပေါ်ဟူသီတပုံတွေတိုက်ခိုက်နေတာရပ်ဖို့ဆက်လက်တောင်းဆိုနေချိန်မှာပဲဟူသီတပုံတွေကိုအီရန်နိုင်ငံကအထောက်ပံ့ပေးနေတယ်ဆိုတာလျှက်လျူရှုချားလို့မရဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးလင်ဒါ သောမတ်စ်ဂရင်းစ်ဖီးလ်ကလည်းပြောကြားခဲ့ပါတယ်။အီရန်ရဲ့ပံ့ပိုးမှုမပါဘဲပင်လယ်ညီနဲ့အေဒန်ပင်လယ်ကွေ့ထဲသွားနေတဲ့ကုန်တင်တင်မောရီအပေါ်ဟူသီတပုံတွေထိထိရောက်ရောက်တိုက်ခိုက်နိုင်မှာမဟုတ်ဘူးလို့သူကထောက်ပြပါတယ်။ပင်လယ်နီးထဲသွာလာမှုနဲ့ပတ်သက်တဲ့ကုလသမဂ္ဂဆုံးဖြတ်ချက်ဟာနိုင်ငံရေးကစားကွက်ဖြစ်တယ်လို့ဟူသီတပုံကောင်းဆောင်ကတုံ့ပြန်ခဲ့ပြီးတော့အမေရိကန်ကသာနိုင်ငံတကာဥပဒေကိုချိုးဖောက်နေတာဖြစ်တယ်လို့ပြောကြားခဲ့ပါတယ်။ဂါဇာကမ်းမြောင်ဒေသမှာအစ္စရေးတို့နဲ့တိုက်ခိုက်နေတဲ့ပါလက်စတိုင်းတွေဘက်ကရပ်တည်တဲ့အနေနဲ့အစ္စရေးနဲ့ပတ်သက်နေတယ်လို့ယူဆတဲ့တင်မော်တွေကိုတိုက်ခိုက်နေတာလို့ဟူသီတပုံတွေကပြောပါတယ်။ဒါပေမဲ့အခုချိန်အထိနိုင်ငံပေါင်း40ချံမနည်းကတင်မော်တွေပြစ်မှတ်ထားတိုက်ခိုက်ခံခဲ့ရပြီးတော့တချို့ကအစ္စရေးနဲ့ဆက်နွယ်မှုလည်းမရှိပါဘူး။
အမေရိကန်သမ္မတလောင်းဖြစ်ရေး Republican Party အတွင်း၅ချိန်မြောက်စကားစစ်ထုတ်ပွဲမနေ့ညက Iowa ပြည်နယ် Des Moines မြို့မှာကျင်းပခဲ့ပါတယ်။မနေ့ဇန်နဝါရီ10ရက်နေ့ညပွဲမှာ Florida ပြည်နယ်အုပ်ချုပ်ရေးမှူး Ron DeSantis နဲ့ကုလသမဂ္ဂဆိုင်ရာ American သံမတ်ကြီးဟောင်း Nikki Haley တို့နှစ်ဦးပဲပါဝင်တဲ့ဒီစကားစစ်ထုတ်ပွဲမှာတဦးနဲ့တူအပြန်အလှန်ဝေဖန်ပြောကြားခဲ့ကြပါတယ်။ဒါပေမဲ့ Party အတွင်းသမ္မတလောင်းတွေကြားမှာထိတ်ဆုံးကပြေးနေပြီးဒီစကားစစ်ထုတ်ပွဲမှာမပါတဲ့သမ္မတဟောင်း Donald Trump ကတော့ကိုယ်တော်သိပ်ပြီးတော့ဝေဖန်ပြောဆိုတာမတွေ့ခဲ့ရပါဘူး။သမ္မတဟောင်းဒေါ်နယ်ထရမ့်ရဲ့အမူအကျင့်တွေအရတိုင်းပြည်ကိုဥဆောင်တင်တယ်လို့မြင်ပါသလားဆိုတဲ့မေးခွန်းကိုနီကီဟေလီကတိုက်ရိုက်ဖြေသွားတာမရှိပါဘူး။နောက်အမေရိကန်ပြည်ထောင်စုကိုဥဆောင်မဲ့သမ္မတဟာခြင်းဝတ်သိက္ခာအရစံထားရမယ်သန့်ရှင်းတဲ့သူဖြစ်ဖို့ပဲလိုတယ်လို့တဝက်ပြီးတော့သူကဖြေကြားခဲ့ပါတယ်။အိုဝါပြည်နယ်မှာ Republican Party တွင်ပနာမရွေးချယ်ပွဲကျင်းပဖို့သတင်းတစ်ပတ်လောက်တောင်မလိုတော့တဲ့အချိန်မှာဒီ၅ချိန်မြောက်စကားစစ်ထုတ်ပဲဖြစ်လာတာပါခင်ဗျာ။
ဒီရေအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညာပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ19 kHz 15953ညာလိုင်းတိုမီတာ25 kHz 11803ညာလိုင်းတိုမီတာ32 kHz 9335တို့ဖြင့်စနေတနင်္ဂနွေမှာလိုင်းလံမီတာ190 kHz 15905ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင်
ဇန်နဝါရီလ17ရက်ကြာသပတေးနေ့ညပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်ရှင်။မြန်မာနိုင်ငံမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာတဲ့မြန်မာစစ်တပ်ကစစ်သား2လအတွင်းမှာ400ကျော်ရှိတယ်လို့အိန္ဒိယစစ်တပ်ကပြောကြားလိုက်ပါတယ်။အိန္ဒိယမြန်မာနယ်စပ်ကနေဝင်ရောက်လာတဲ့စစ်သား416ယောက်ရှိခဲ့တယ်လို့ဒီဇန်နဝါရီလ15ရက်နေ့မှာကြားရောက်မဲ့အိန္ဒိယတပ်မတော်တွေမတိုင်ခင်ပြုလုပ်တဲ့နှစ်ပတ်လည်သတင်းစာရှင်းလင်းပွဲမှာကြီးတပ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမနော့ချ်ပန်ဒေကဒီကနေ့ပြောကြားခဲ့တာဖြစ်ပါတယ်။
The activities of the Myanmar army and the ethnic armed organization and the PDF in the recent past
မြန်မာစစ်တပ်နဲ့တိုင်းဒေသနဲ့ဂိုင်းတွေပြည်သူ့ကာကွယ်ရေး PDF တပ်တွေကြားလက်ရှိလပိုင်းတွေမှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်အခုချိန်အထိစစ်သား416ယောက်အိန္ဒိယနိုင်ငံထဲကိုခြေချင်းဖြတ်ဝင်လာခဲ့ကြတာဖြစ်တယ်လို့အိန္ဒိယကြီးတပ်ဦးစီးချုပ်ကပြောကြားခဲ့တာဖြစ်ပါတယ်2023 October 29ရက်နေ့ကစပြီးတော့တိုင်းဒေသလက်နက်ကိုင်ညီနောင်မဟာမိတ်သုံးဘွဲ့ပေါင်းတိုက်ခိုက်တဲ့စစ်စစ်ရေးမှာစစ်တပ်စခန်းတော်တော်များများကိုညီနောင်ဖွဲ့တွေကသိမ်းပိုက်ခဲ့ပါတယ်။အိန္ဒိယမြန်မာနယ်စပ်နားကတပ်စခန်းတချို့သိမ်းပိုက်ခံရတဲ့အတွက်စစ်သားတွေအိန္ဒိယနိုင်ငံထဲဝင်ပြေးခဲ့ကြတာဖြစ်ပါတယ်။အဲ့လိုမျိုးဝင်ရောက်ခိုးလုံကြတဲ့မြန်မာစစ်သားတွေကိုနှစ်နိုင်ငံအစိုးရချင်းညှိနှိုင်းပြီးတော့ရပ်ပိုင်းအတွင်းမှာပဲမြန်မာနိုင်ငံဘက်ကိုအိန္ဒိယကပြန်ပို့ပေးနေတယ်လို့အိန္ဒိယကလာတဲ့သတင်းတွေမှာဖော်ပြပါတယ်။2023နှစ်ကုန်ပိုင်းကလည်းချင်းပြည်နယ်ပလောဝစစ်တပ်စခန်းတစ်ခုကစစ်သား151ယောက်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးလာတယ်လို့အိန္ဒိယနယ်ကြားဆောင်အာတန်ရိုင်ဖယ်တပ်ကပြောပါတယ်။အေးရခိုင်တပ်တွေကစစ်တပ်စခန်းကိုသိမ်းပိုက်လိုက်ပြီးတဲ့နောက်မှာမြန်မာစစ်တပ်ကစစ်သားတွေအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခဲ့ကြတာဖြစ်ပါတယ်ရှင်
။တရုတ်အနေနဲ့တော့ကိုဗစ်ကြောင့်စီးပွားထိခိုက်ခဲ့ပြီးအခုတော့ခင်းတဲ့ညီအောင်ဗီဇာကန့်သတ်ချက်ကိုလျှော့ပေးလိုက်ပါပြီ။ဒီပါနိုင်ငံတွေကနေတရုတ်နိုင်ငံကိုလာရောက်ကြမဲ့ခီးသွားတွေအတွက်ပြည်ဝင်ခင်ဗီဇာနဲ့ဆိုင်တဲ့ကန့်သတ်ချက်တချို့ကိုတရုတ်ဆိုရကရှော့ပေါ့ပေးလိုက်တာပါကိုရိုနာဗိုင်းရပ်စ်ကာယောဂါကာလအတွင်းပြည်ပကဘာနဲ့ဆက်သွယ်ဖြတ်တောက်ထားခဲ့တဲ့အချိန်ကြောင့်တိုင်းပြည်စီးပွားရေးတိုးတက်မှုနှေးကွေးလာနေပြီးကမ္ဘာလှည့်ခီးတွေတွေလာရောက်ဖို့လွယ်ကူအောင်အခု ပြည်ဝင်ခွင့်ဗီဇာလျှောက်ထားခြင်းနဲ့ဆိုင်တဲ့ပြင်ဆင်ချက်၅ချက်ကိုတရုတ်ဆိုရလေဝင်မှုကြီးကြပ်ရေးဌာနကဒီနေ့ထုတ်ပြန်လိုက်တာပါ
။為適應當前國際經貿活動高效快捷
လက်ရှိဖြစ်ပေါ်နေတဲ့နိုင်ငံတကာစီးပွားရေးနဲ့ကုန်သွယ်ရေးဆိုင်ရာအခြေအနေတွေနဲ့လိုက်လျောညီတွေ့မှုရှိအောင်လှုပ်ဆောင်တဲ့အနေနဲ့အထူးသဖြင့်ရင်းနှီးမြှုပ်နှံမှုနဲ့ကုန်သွယ်ရေးဆိုင်ရာစီမင်းစည်းကမ်းကန့်သတ်ချက်တွေကိုဖြည့်လျှော့ပေးတဲ့ခေတ်ကာလရဲ့တိုးတက်ပြောင်းလဲမှုတွေနဲ့အညီပြည်ပနိုင်ငံတွေကနေလာရောက်ကြမဲ့ခီးသွွားတွေဝင်ထွက်သွားလာမှုအဆင်ပြေချောမွေ့စေရေးအတွက်လူဝင်မှုကြီးကြပ်ရေးဌာနကပြောင်းလဲချက်ထုတ်ပြန်ခြင်းဖြစ်ပါတယ်လို့တရုတ်ဆိုရလူဝင်မှုကြီးကြပ်ရေးဌာနရဲ့လက်ထောက်အကြီးအကဲလီယူဟိုက်တာဝါကပြောသွားခဲ့တာပါတရုတ်နိုင်ငံမှာစီးပွားရေးလာလောက်ကင်လူသူဒါမှမဟုတ်မိသားစုတွေထံလာရောက်လဲပတ်လို့တဲ့နိုင်ငံသားတွေအနေနဲ့လည်းပြည်ပနိုင်ငံမှာရှိနေစဉ်ပြည်ဝင်ခွင့်ဗီဇာလျှောက်ထားဖို့အချိန်မရှိရင်တော့လက်ခံမဲ့သူရဲ့ဖိတ်စာနဲ့အတူတရုတ်နိုင်ငံတည်းမှာပဲဗီဇာလျှောက်ထားဖို့ရနိုင်တယ်လို့ဆိုပါတယ်။နိုင်ငံခြားကနေလာရောက်ကြမဲ့ခီးသွားတွေအတွက်ပြည်ဝင်ခွင့်ဗီဇာလျှောက်ထားတဲ့ပုံစံကိုလည်းပိုလွယ်အောင်လုပ်ပေးတယ်လို့ပြောပါတယ်ခင်ဗျာ
။ထိုင်ဝမ်မှာတော့ဒီစနေနေ့ကျင်းပမဲ့ရွေးကောက်ပွဲပြီးသွားရင်အလွတ်တဘောအဆင့်မြင့်ကိုယ်စားလှယ်တစ်ဖွဲ့ဆင်လွှတ်မယ်လို့အမေရိကန်အစိုးရကပြောကြားလိုက်ပါတယ်။တရုတ်ပြည်တော်မူကိုလက်ခံထားတဲ့အမေရိကန်အစိုးရအနေနဲ့ထိုင်ဝမ်ရွေးကောက်ပွဲပြီးသွားရင်လည်းဒီမူကိုမပြောင်းလဲပဲဘဲပါတီဘဲကိုယ်စားလှယ်ကိုမှထောက်ခံတယ်ဆိုတာမျိုးမဟုတ်ဘူးဆိုတာပြသဖို့ဖြစ်တယ်လို့အစိုးရထိပ်တန်းတာဝန်ရှိသူတယောက်ကသတင်းတောက်တွေကိုဗုဒ္ဓနေ့ကပြောကြားခဲ့ပါတယ်။ထိုင်ဝမ်အမေရိကန်ပူးပေါင်းဆောင်ရွက်ရေးအတွက်အရေးကြီးတဲ့ဆက်သွယ်မှုအတွက်ထိုင်ဝမ်ရွေးကောက်ပွဲမှာအနိုင်ရသူနဲ့အဆက်ဆံလုပ်ဖို့ဖြစ်တယ်လို့ပြောကြားပြီးတော့အမေရိကန်အစိုးရရဲ့မူပြောင်းမှာမဟုတ်ဘူးဆိုတာကိုသူကအလေးထားပြောကြားခဲ့ပါတယ်။အခုလိုအမေရိကန်အစိုးရကအလွတ်တဘောအဆင့်မြင့်ကိုယ်စားလှယ်တစ်ဖွဲ့ဆင်လွတ်မဲ့အပေါ်တရုတ်အစိုးရကတော့ကျေနပ်မှာမဟုတ်ဘူးလို့အကဲခတ်တွေကသုံးသပ်ပါတယ်။တရုတ်ကထိုင်ဝမ်ကိုသူတို့ပိုင်နယ်မြေအဖြစ်သတ်မှတ်ထားပြီးတော့အချိန်မရွေးပြန်သိမ်းပိုက်နိုင်တယ်လို့ချိန်ချောက်နေတာပါ။အခုထိုင်ဝမ်ရွေးကောက်ပွဲဟာငင်းချင်းရင်းနဲ့စစ်ပွဲရွေးချယ်ရမယ့်ရွေးကောက်ပွဲဖြစ်တယ်လို့လည်းတရုတ်အစိုးရကပြောကြားနေပါတယ်။လက်ရှိအာဏာရ DPP ပါတီရဲ့သမရလောင်းလိုက်ချင်းကပြည်မာကြီးရဲ့ချင်းချောက်မှုတွေကိုစိတ်ရိုက်မသွားကြဖို့ပြောကြားမဲဆွဲနေပါတယ်။အတိုက်ခံ KMT ကုမင်တန်ပါတီသမရလောင်းဟိုယူရီကတော့လိုက်ချင်းတဲ့သားအနိုင်ရခဲ့ရဲ့အမေရိကန်ရဲ့စီရေးအရာပို့ပြီးတော့ပူးပေါင်းတော့မှာဖြစ်တာကြောင့်ပြည်မာကြီးနဲ့တင်းမာမှုပိုကြီးမလိုက်မယ်လို့ပြောပြီးတော့ထိုင်ဝမ်အတွက်ပိုအန္တရာယ်များတယ်လို့ပြောကြားမဲဆွဲနေပါတယ်ရှင်။
ငှက်တုတ်ခွေယောဂါကိုအနာတိကတိုင်တာကငှက်တွေပင်လယ်ဖြန်တွေမှာပထမဆုံးတွေ့လိုက်တယ်လို့သိပ္ပံပညာရှင်တွေကပြောလိုက်ပါတယ်။အနာတိကတိုက်တောင်ပိုင်းစောက်ကြောကြီးအကျွန်းကိုတည်ချေမှုများစေခဲ့တဲ့ဒီကုဆတ်မြန်ယောဂါပို့ရောက်လာတယ်လို့ဒီနေ့ဇန်နဝါရီ17ရက်နေ့မှာအခုလို့ပြောလိုက်တာကြောင့်သဘာဝပတ်ဝန်းကျင်ထိမ့်သိမ်းစောင့်ရှောက်သူတွေပို့စိုးရိမ်ကြီးလာနေပါတယ်။စကူဟာပင်လယ်ပြောငှက်တချို့ဒီကျွန်းပေါ်မှာတည်ဆုံနေတာကိုတွေ့လိုက်ရပြီးတဲ့နောက်ကဘာတဝဲကျက်ငှက်သန်းချီတည်ခဲ့စေတဲ့ငှက်တုတ်ခွေဒီဒေတာရောက်လာနေတဲ့ဆိုတာကိုသိပ္ပံပညာရှင်တွေကမနစ်အောက်တိုဘာလမှာစတင်သတိထားမိခဲ့ကြတာပါခင်ဗျာ Feel American တရဲ့ဇန်နဝါရီလ17ရက်ကျတာရိညသတင်းတွေကိုမဆုမြတ်မုန်နဲ့ပြောပြပေးခဲ့တာပါအခုဆက်ပြီးတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်တွေလှည့်ပါပထမဆုံးကတော့စစ်ကောင်စီလေကြောင်းတက်ခဲမှုကြောင့်ရှမ်းမြောက်နမ်မတူဒေသခံယာကြီးတင်းရှောင်နေရတာပါ။စစ်ရေးတင်းမာနေတဲ့ရှမ်းပြည်နယ်မြပိုင်းမှာစစ်ကောင်စီရဲ့လေကြောင်းတက်ခဲမှုနဲ့လက်လက်ကြီးပစ်ခတ်မှုတွေရှိနေတာကြောင့်ထိခိုက်သေးခြင်းမှုတွေနဲ့နေရာစွန့်ခွာရသူတွေရှိနေတယ်လို့ဒေသခံတွေကပြောနေပါတယ်။စစ်ကောင်စီနဲ့တိုင်းဒေသလက်နက်ကိုင်ညီနောင်မဟာမိတ်အဖွဲ့ကိုယ်စားလှယ်တွေတရုတ်နိုင်ငံကုမင်းမြို့မှာတတိယချင်းဆွေးနွေးနေတော့မှာပဲဒီတက်ခဲမှုတွေဆက်တင်းထန်နေတာပါ။ရှမ်းပြည်နယ်မြောက်ပိုင်းကစီးရဲတင်မှမှုနောက်ဆုံးအခြေအနေကိုရန်ကုန်ကသတင်းပေးပို့ထားတာကိုစောဝဲလှိုင်ပြောပြပေးပါအောင်ခင်ဗျာ
စီးရဲပဋိပက္ခတွေနဲ့ပတ်သက်လို့စစ်ကောင်စီနဲ့ညီနောင်မဟာမိတ်အဖွဲ့ကိုယ်စားလှယ်တွေဆွေးနွေးနေချိန်မှာပဲရှမ်းပြည်နယ်မြောက်ပိုင်းမှာတိုက်ခိုက်မှုတွေကြောင့်ထိခိုက်ပျက်စီးမှုတွေနဲ့ရာနဲ့ချီတဲ့ဒေသခံတွေထွက်ပြေးတင်းရှောင်နေကြရပါတယ်နမ်တူမြို့နယ်မန်လီကျေးရွာမှာမနေ့တုန်းကစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ထိခိုက်ပျက်စီးမှုတွေရှိခဲ့တယ်လို့လည်းပလောင်ပြည်နယ်လူမျိုးရေးတပ်ဦးPSLF TNL ရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်
ဒီနေ့နေ့လည်းထိတော့တက်ကတစ်ချိန်တက်လာတော့မတွေ့ရသေးဘူးမနေ့ကတော့ဒီငမလီတက်မှာစစ်ကောင်စီတက်ကဂျပန်ထံကျင်းတဲ့ချိန်လာရောက်ပြစ်ခတ်သွားတယ်အမှပြစ်ခတ်တဲ့အတွက်ကြောင့်ဒီစာတင်ကြောင်းတဲ့လူနေတော့ပြစ်ခတ်ပြစီသွားတာမျိုးရှိတယ
်မိုးမိတ်ဒီဘက်တွေမှာတိုက်ပွဲဖြစ်ပွားတာတွေရှိခဲ့တယ်လို့လာရှုမြို့နယ်အတွင်းကကြေးရွာတချို့ကိုလက်နဲ့ကြီးနဲ့ပြစ်ခတ်တာနဲ့လေကြောင်းကတက်ခိုက်တာတွေရှိကြောင်းပြောပါတယ်မန္တလေးဒေသခံတို့ကလည်းမနေ့ကညနေ 9:00 နာရီလောက်မှာလေရင်နဲ့ဘုံကျဲခဲ့ကြောင်းနဲ့ဒီဒီချိန်နဲ့ပါဆိုရင်ဘုံကျဲခံရတာနှစ်ချိန်ရှိပြီဖြစ်ကြောင်းပြောပါတယ
်အချိန်ဟောင်း 9:00 နာရီလောက်ပါနော်ဟိုလာပြီးတော့ရွာထိုင်မှာဘုံကျဲပါတယ်အဲခေါင်းကြီးကြောင့်မှအရင်ဖတ်ကျဲတာပါနော်
ခွန်ကြီးကောင်မှခွန်ကြီးကောင်မှလည်းကျဲတယ်၊စာရင်ကောင်မှလည်းလာကျဲတယ်၊စာရင်ကောင်ကမှဘာမှမပြင်းမပြင်းနဲ့ကျန်တာ၊ဘာမှတော့မကျန်တော့ဘူး။လူကြီးခိုင်းမှုတော့မရှိပါဘူးခေါ့။နှစ်ခါနှစ်ခါပြောအရင်တစ်ခါက29ရက်ဆက်နလ2023မှာလူကြီးခိုင်းမှုကတော့ဝန်ထမ်းဆရာမဆရာမလေးတယောက်ပဲတွေ့ရတာရှင်။အရင်တစ်ပတ်ကတောင်းနေပဲရှိတာလေ၊တောင်းမှကျဲရင်လည်းတစ်ဝက်ဖြစ်သွားတာပေါ့။ဒီအမေကလည်းဆက်ပြီးတော့လာကျဲတာအကုန်လုံး။
လေကြောင်းတိုက်ခိုက်မှုကြောင့်မန္လီရွာသား400ကျော်ဟာတရုတ်ရင်နံပိုက်လိုင်းအနီးကပန်းတပြေရွာကိုတင်းရှောင်ထွက်ပြေးနေကြရအောင်ဆက်ပြောပါရယ
်မန္လီရဲ့ထက်ကပန်းတပြေရွာဆိုတာရှိတယ်လေအဲနေရာမှာလာဖုံးတာအဲနေရာမှာလည်းပိုက်လိုင်းနေရှိတယ်ပိုက်လိုင်းနေနေနေတာလေလောလောဆယ်တော့ကျော်တာ400ကျော်လောက်ရှိတယ်400ကျော်ရှိတယ်ပန်းတပြေမှာရမှာဆက်ဆဲကတော့တောင်းနေရတဲ့ခက်ခဲတာပါပြင်ဟိုစားရအဲ့တော့တိတ်အောင်ပြေးဦးနော်ကြောက်ကလေးကလေးပါစားရအဲဆောင်းနေကောင်းအောင်နေအဲ့လိုအခုစားရပေါ့
မန္လီရွာဟာ2021ခုနှစ်ကတအောင်းတရားနယ်လင်နဲ့ RCSS ရှမ်းပြည်မြောက်ပိုင်းတပ်တွေအကြားဖြစ်ပွားတဲ့တိုက်ပွဲကြောင့်တရွာလုံးတင်းချောင်ခဲ့ရသလိုနေအိမ်အများအပြားလည်းပျက်စီးခဲ့ပါတယ်။ပြီးခဲ့တဲ့ရက်တွေကတော့နောင်ချုံနဲ့ပြင်ဦးလင်မြို့နယ်အဆက်ကကြောင်မဲလေးရွာကစစ်ကောင်စီတပ်စခန်းကိုတရားနယ်လင်နဲ့မန္တလေး PDF တွေပူးပေါင်းတိုက်ခိုက်နေတာတွေကြောင့်တိုက်ပွဲပြင်းထန်ခဲ့ပါတယ်။နောင်ချိုမြို့နယ်30ရွာမှာလည်းဒီကနေ့လေကြောင်းကဘုံကျဲခဲ့တာကြောင့်အရသာတအုပ်သေဆုံးခဲ့သလိုကြောင်မဲလေးတပ်စခန်းကိုတော့ TNL နဲ့ MD1 PDF ပူးပေါင်းတပ်တွေကတင်ယူခဲ့ကြောင်းနောင်ချိုဒေသခံတဦးကပြောပါတယ်
။အခုလူငယ်နဲ့ကျဲတာတက်ပြီးပါဦး။နောင်ချိုမြို့နဲ့30ကျွာအုပ်စု30ကျွာအုပ်စုတနင်္လာနေ့ကနေ့ကကျဲတယ်။နှစ်လုံးကျဲသူတော့ဘာကြီးမိစမ်းလဲ။ရွာလည်းမရှိတော့ပြေးကုန်ပြီ။အရင်ကလေနဲ့ပြည့်တယ်ဘယ်နဲ့ကြီးမထိုးဘူး။အခုကရွာလည်းတက်တယ်ဗျ။ကြောင်မဲလေးကတော့တိုက်ပွဲပြီးပါဦး။မနေ့က
ကြောင်မဲလေးတပ်စခန်းကိုမနေ့ကတင်ယူခဲ့ကြောင်းပြောပေမဲ့တီအန်အယ်လီကတော့အတီးပြူတာမရှိသေးပါဘူး။ကြောင်မဲလေးကျေးရွာနီးကတန်ဖိုးကျေးရွာကိုစစ်ကောင်စီကပြန်လည်သိမ်းယူကြောင်းသတင်းတွေထွက်ခဲ့ပေမဲ့တီအန်အယ်လီနဲ့ MD1 PDF ပူးပေါင်းတပ်တွေကဆက်လက်ထိန်းသိမ်းထားဆဲဖြစ်ကြောင်းပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကိုကန့်ကိုပိုင်အုပ်ချုပ်ခွင့်ရဒေသလောက်ကန်မြို့မှာဒီလ9ရက်နေ့ကစစ်ကောင်စီတပ်တွေအားလုံးဆုတ်ခွာခဲ့ပေမဲ့ဒီလ9ရက်နေ့မှာတုံချိန်ရက်ွက်ကိုစစ်ကောင်စီကဘုံကျဲတက်ခိုက်တာကြောင့်အဆောက်အဦတွေပျက်စီးခဲ့ကြောင်းကိုကန့် MNDAA ကသတင်းထုတ်ပြန်ထားပါတယ်ဒီလ9ရက်မှာဝကိုမိုင်အုပ်ချုပ်ခွင့်ရတိုင်းကဟိုပန်နဲ့ပန်လုံမြို့ကိုညီတော်မဟာမိတ်တွေကတည်ယူခဲ့တဲ့နောက် UWSA ဝါတပ်ဖွဲ့ကိုလွှဲပြောင်းပေးအပ်ခဲ့ကြောင်းနဲ့ဒီလိုလွှဲပြောင်းပေးအပ်တဲ့အခါနာကိုမိုင်းမော့ခရိုင်ခရိုင်မူးနဲ့ဌာနဆိုင်ရာဝန်ထမ်းတွေတက်ရောက်ခဲ့ကြောင်း UWSA ရဲ့ဝ Channel ကဒီလ10ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်လက်ရှိရှမ်းမြောက်ဒေသတိုက်ပွဲသတင်းတွေကိုတော့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူး။တရုတ်နိုင်ငံကုမင်းမြို့မှာဒီအပိုင်းအတွင်းကျင်းပနေတဲ့စစ်ကောင်စီနဲ့ညီနောင်မဟာမိတ်တွေရဲ့တတိယအကြိမ်ဆွေးနွေးပွဲနဲ့ပတ်သက်လို့လည်းစစ်ကောင်စီရောညီနောင်မဟာမိတ်အဖွဲ့တွေကပါသတင်းထုတ်ပြန်တာမရှိသေးပါဘူးခင်ဗျာ
။လေကြောင်းတိုက်ခိုက်မှုတွေကြောင့်နမ်မတူဒေသခံရာချီတင်းရှောင်နေရတာကိုကုစားဝန်လိုင်ပြောပြခဲ့တာပါ။အခုတော့မြေမြုံမိုင်းအန်ဒီရကိုလည်းကင်းနီဒေသခံတွေစွန့်နေရတာပါမချာသေးခင်ကတိုက်ပွဲတွေပြင်းထန်ခဲ့တဲ့ကင်းနီဒေသမှာမြေမြုံမိုင်းတွေရှင်းလင်းဖို့ကြိုးပမ်းနေတယ်လို့ဒေသခံကာကွယ်ရေးအဖွဲ့ကပြောပါတယ်တိုက်ပွဲတွေကြောင့်ဘေးလွတ်ရာတင်းရှောင်နေရတဲ့ဒုက္ခသည်တွေကတော့မိုင်းအန်ဒီရကိုစွန့်နေကြဆဲပါဒီကင်းနီဒေသခြေနေကိုရန်ကုန်ကပေးပို့လာတာမိတ်သက်စင်ပြောပြပေးပါအောင်ခင်ဗျာ
စီပရိပခရေပြင်းထန်ခဲ့တဲ့ကရင်နီဒေသမှာရင်ဆိုင်နေရတဲ့မြေမြုံမိုင်းအန္တရာယ်ကိုရှင်းလင်းနိုင်ဖို့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကကြိုးပမ်းနေကြပါလေ။မကြသေးခင်တုန်းကစတင်လိုက်တဲ့မိုင်းရှင်းလင်းရေးအခြေအနေနဲ့ပတ်သက်လို့ဒီမော့ဆုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဗဟိုပြန်ကြားရေးဌာနကအခုလိုရှင်းပြပါလေ
။အရင်ကပါဆက်ကဆက်ထိုင်ခဲ့တဲ့နေရာတွေပေါ့မိုင်းထောင်ထားခဲ့တော့အဲ့ဒါပြန်ရှင်းလင်းရေးလုပ်နေရတယ်။အာခက်ခဲတော့အများကြီးရှိပါတယ်။အဲရှင်းလင်းတဲ့နေရာမှာတော့ C4 တွေအဲအရင် 4 တွေပြီးတော့မိုင်းရလည်းတော့အများကြီးရပါတယ်ဗျာ။သူတို့တော့အာတင်ပြတာတော့မရှိသေးဘူးတော့အသေးစိတ်လာပြောပြတာမရှိဘူးပေါ့။တော်တော်များတော့ရပါတယ်ဗျာ
။မိုင်းရှင်းလင်းရာမှာထိခိုက်တရားရရှိသူတချို့ရှိခဲ့ပေမဲ့လေအသက်အန္တရာယ်စွင့်ရတဲ့အထီးတော့မရှိဘူးဆိုပြီးတော့လေပြောပါလိမ့်။စစ်ကောင်စီနဲ့ဒေသခံလက်နက်ကိုင်အင်အားစုတွေကြားတိုက်ပွဲတွေအတွင်းမှာမြေမြုံမိုင်းအသုံးပြုမှုတွေကြောင့်လက်နက်ကိုင်ပဋိပက္ခတွေငြိမ်သက်နေပေမဲ့လေဒေသခံတွေကတော့နေရက်ပြန်ဖို့စိုးရိမ်နေကြပါသေး။ရှမ်းပြည်တောင်ပိုင်းအောင်ပန်းမြို့နယ်မှာခိုးလုံနေတဲ့ဒီမော့ဆုမြို့နယ်ကုန်းသာရွာသားတယောက်ကတော့နေရက်မပြန်ရေးဘူးလို့အခုလိုပြောပါသေး။ပြန်မနေနိုင
်ဘူး။ကျွန်တော်ကမှပြန်နေလို့မရသေးဘူး။ဟိုကတော့ပြန်ရှင်းနေပေးနေတယ်။အထူးရွာတွေအရှင်းရှင်းနေပြီပေါ့နော်။ကျွန်တော်ရွာဖက်တော့မရောက်သေးဘူးလို့ပြောတယ်။
အလားတူစီဆိုင်မြို့နယ်မှာခိုးလုံနေတဲ့ကီနီဒေသခံတယောက်ကလည်းလုံခြုံရေးအတွက်စိတ်မချရသေးဘူးလို့ပြောပါတယ်
သူကအသက်ပေးပြီးတော့အရင်ကဒီမြေမြတ်မရရှိနေပေးတဲ့အတွက်လည်းသူတို့အများကျေးဇူးတင်နေပါတော့။ဒါမဲ့လို့ပြည်သူတွေကပြန်ဖို့ဆိုလဲလောလောဆယ်ဆယ်ချတဲ့အချိန်တွေရောမဟုတ်သေးဘူးလား။ခံတော့ချက်ချင်းတော့ပြေးမပြတ်ချင်သေးပါတော့။ဒါမျိုးမရှိနေဆိုရင်လည်းလောလောဆယ်ဆယ်ပြတာတော့ဖြစ်ချင်မှာစိတ်မဲ့တလုံးတလုံးပြန်လာနေစိတ်ရှိမှာပါတော့။ပြန်နေဖို့ဆိုရင်ဖို့ဆယ်ချတဲ့အချိန်တွေတော့မရှိသေးအကြမ်းမလုံးလုံးပြန်နေတာတော့မရှိသေးဘူး။
ဒေသခံလည်းနဲ့ကိုင်အဖွဲ့တွေနဲ့တိုက်ပွဲတွေအတွင်းမှာမြန်မာစစ်တပ်ကအသုံးပြုတာဟာစစ်ရာဇဝမှုမြောက်တဲ့ဆိုပြီးတော့ပြီးခဲ့တဲ့နှစ်ဇူလိုင်လမှာပဲနိုင်ငံတကာလူ့ခွင့်ရေးအဖွဲ့ Amnesty International ကသတိပေးပြောဆိုထားပါတယ်။မြေမြုံမိုင်းအသုံးပြုမှုကိုနိုင်ငံတကာမှာတားမြစ်ထားပေမဲ့လေကီယနီဒေသကြီးရွာအခု20ထက်မနည်းမှာစစ်ကောင်စီတပ်တွေကမြေမြုံမိုင်းတွေကိုအသုံးပြုခဲ့ပြီးတော့လူရောက်20ထက်မနည်းသေဆုံးခဲ့တယ်ဆိုပြီးတော့ကိုတွေ့သိရှိရတဲ့သူတွေကိုကူကပြီးစီရင်ကစားမှာဖော်ပြထားခဲ့တာပါမြန်မာနိုင်ငံတွင်ပြည်ပခဒေသတွေမှာစစ်ဖက်အရက်ဖက်ပြစ်မှတ်မခွဲဘဲနဲ့မြေမြုံမိုင်းတုံးနေရပေကြောင့်အရက်သားထိခိုက်သေးဆုံးမှုတွေတွေ့လာတယ်ဆိုပြောလဲပေါ်ပြထားပါတယ်ရှင
်ခရီးပဲစစ်ပွဲတွေကြောင့်မြေမြုံမိုင်းအန္တရာယ်ကင်းနေဒေသခံတွေစိုးရိမ်နေရတာမဤသန့်စင်ပြပြခဲ့တာပါအခုတော့သတင်းသမားတွေကလည်းသတင်းသမားလွမြောက်ရေးမီဒီယာအခွင့်အရေးလှုပ်ရှားမှုဖြစ်နေတောင်းဆိုလိုက်ကြတာပါစစ်ကောင်စီကဖမ်းဆီးရတဲ့သတင်းသမားတချို့မကြသေးခင်ကပြန်လွတ်လာပေမဲ့နောက်ထပ်အရေးယူထောင်ချခံရတဲ့အပေါ်သတင်းမီဒီယာသမားတွေကဝေဖန်လိုက်ကြပါတယ်မြန်မာနိုင်ငံမှာလွတ်လပ်ရေးနေ့ကအကျဉ်းသားထောင်ချီလွတ်လာတဲ့အထက်မှာသတင်းသမားအ ਨੇ ဆုံး3ဦးသာပါဝင်ခဲ့ပေမဲ့အများအပြားကတော့ဖမ်းဆီးခံထားရဆဲဖြစ်ပါတယ်မြန်မာသတင်းသမားအများစုရင်ဆိုင်နေရတဲ့အခြေအနေနဲ့ပတ်သက်လို့ရန်ကုန်ကသတင်းပေးပို့လာတာကိုမဆုမုံပြောပြပေးပါအောင်ခင်ဗျာ
မြန်မာနိုင်ငံမှာလွတ်လပ်ရေးနေ့ထိမ့်မတ်ဖြစ်တဲ့အကျဉ်းသား9600ကျော်လွတ်ပေးခဲ့ရမှာအ ਨੇ ဆုံးသတင်းသမား3ဦးပါဝင်ခဲ့ပေမဲ့နောက်ထပ်အများအပြားကြံနေသေးတာကြောင့်အ мян ဆုံးပြန်ပြီးတော့လွတ်ပေးဖို့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီကတောင်းဆိုလိုက်ပါတယ်မကြသေးခင်ကပဲထောင်ဒဏ်တသက်ပြစ်ဒဏ်ချခံခဲ့ရတဲ့ရုတ်တံသတင်းတော်ဟောင်းရှင်ဒေဝီအပါအဝင်ဖမ်းဆီးခံထားရတဲ့သူတွေလွတ်မြောက်ရေးကြိုးပမ်းသွားမယ်လို့လည်းပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကဖွဲ့စည်းခဲ့တဲ့လွတ်လပ်သောမြန်မာသတင်းမီဒီယာကောင်စီရဲ့အတွေ့အမူဦးတိုးစော်လက်ကပြောပါတယ
်အဓိကတော့ကျွန်တော်တို့လုံခြုံရေးနဲ့အကာအကွယ်ပေးရေးဆိုတဲ့ခေါင်းစဉ်ကထိတ်ဆုံးကနေပါလာတာပေါ့ဗျာအဲ့တော့ကျွန်တော်တို့ဘာလုပ်နိုင်မလဲဆိုတော့ဒီကြတာတော့အလုံးမောင်းအထုပ်ထဲမှာ52ယောက်ကျန်သေးတယ်အခုရှင်ဒေဝီအပါဝင်ပေါ့နော်ရှင်ဒေဝီကတော့တက်တက်ပြုံးကြတယ်အဲ့တော့သူတို့နဲ့ပတ်သက်တဲ့လက်တွေ့ကြတဲ့ဟိုကျွန်တော်တို့ကမ်ပိန်းတွေလုပ်ဖို့လဲကျွန်တော်တို့ဆက်ပြီးတော့ဆွေးနွေးနေတယ်အထူးသဖြင့်တော့ကျွန်တော်တို့ဒီ ASEAN region ရဲ့သတင်းမီဒီယာအဖွဲ့အစည်းတွေနဲ့ရောကျွန်တော်တို့တခြား IRK လိုမျိုးအေးစပ်ပစီဘေးဝီဂျင်းနေရသတင်းမီဒီယာတမားနေတာပေါ့ပြီးတော့သူတင်းတော့ဒီလူတွေကိုကျွန်တော်တို့မမိတ်လည်းမဖြစ်သွားဘူးသူတို့ရဲ့လွတ်မြောက်ရေးကိုလည်းလက်တွေ့ကြပြီးလုပ်နိုင်တဲ့ဟိုကမ်ပိန်းမျိုးစုံလုပ်သွားဖို့တော့စီစဉ်ထားပါတယ်ခင်ဗျာ
မှတ်တမ်းရုပ်ရှင်ဒါရိုက်တာတဦးလည်းဖြစ်သူရှင်ဒေဝီကိုတော့အကြမ်းဖက်မှုတိုက်ဖြတ်ရေးပုံမှန်တွေနဲ့ရန်ကုန်တိုင်းမြောက်ကလာပါစစ်ခုံရုံးမှာမနေ့တုန်းကပဲထောင်ဒဏ်တသက်တကြုံပြစ်ဒဏ်ချမှတ်ခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအရက်သားအစိုးရကိုဖယ်ရှားပြီးတော့ဆီယနာတင်ခဲ့ပြီးတဲ့နောက်ပိုင်းသတင်းမီဒီယာလွတ်လပ်ခွင့်တွေကျဆင်းလာခဲ့တယ်လို့သတင်းသမားတွေပေါ်မှာဖိနှိပ်မှုတွေလည်းပိုတိုးလာနေတယ်လို့ဦးတိုးစော်လက်ကပြောပါတယ
်အခုအချိန်ကတော့သတင်းသမားတွေအတွက်တော်တော်လေးကိုအဆိုးအဆုံးအခြေအနေပဲကြာသူတင်တော့ကျွန်တော်တို့ကသတင်းမီဒီယာဥပဒေရှိတယ်ဒီထဲမှာတိတိကျကြာတန်းလာတာသတင်းသမားတွေကိုတကယ်လို့များဥပဒေရအရေးကြီးမှဆိုရင်သတင်းမီဒီယာဥပဒေနဲ့ပဲအရေးယူရမယ်အဲ့မှာအခုပဲဟိုရှင်ဒေဝီကိစ္စမှာသတင်းမီဒီယာဥပဒေနဲ့အရေးယူတာမဟုတ်ဘူးကြာသူကအကြမ်းဖက်မှုတိုက်ခိုက်ရေးဥပဒေတော့အရန်ချောက်ဖို့ကောင်းပါလေအမြင့်ဆုံးဥပဒေနဲ့ချရတယ်ဆိုတော့ဒီဥစ္စာပွင့်လင်းပြောရင်သတင်းသမားတွေကိုမမြင်ရတဲ့စီးရှိတယ်မကျော်လာနဲ့ကျော်လာရင်တော့မင်းတို့ကဒီလိုအပြစ်ပေးခံမှုဆိုပြီးပိုချင်းချောက်တဲ့ဒင်းမလုတ်ရဲအောင်ချင်းချောက်တဲ့ပုံစံမျိုးပို့ပြီးတော့ပေါက်နေပါလေအိုက်တိုင်းမလေးလုံနေတာပါသတင်းသမားတွေကိုသတင်းမလိုက်ရဲအောင်သတင်းမရေးရအောင်စွန့်အောင်တောင်းသမင်တကာလုတ်တယ်လို့ပဲပြောပြရစီလောလောဆယ်မြန်မာပြည်ရဲ့သတင်းမီဒီယာလွတ်လပ်ခွင့်အခြေအနေကတော်တော်အဆိုးအဝါဆုံးအခြေအနေရောက်နေတယ်လို့ပဲပြောပြရတယ်ခင်ဗျာ
လွတ်လပ်ရေးနေ့တုန်းကပြန်ပြီးတော့လွတ်မြောက်လာတဲ့သတင်းသမားကိုကောင်းဆက်လင်းကတော့အချင်းထောင်တွေကသတင်းသမားတွေလွတ်မြောက်ဖို့လိုပါတယ်လို့ပြောပါတယ
်အဲဒီမှာဆန်ခဲ့တဲ့သတင်းသမားတွေအတွက်ကိုကျွန်တော်သူတို့လည်းအများပြန်ထွက်စေခြင်းပြီဗျဟုတ်ရှားသူတို့အနေသားနဲ့ဆိုရင်အဲဒီမှာနေရတာသူစိတ်မပြေဘူးဟိုလိုမျိုးတရားတွေပါလာရင်တော့အေးကြိုက်တာတွေပါရှိတယ်အဲ့တော့အဲဒီမှာအရင်ကြာဝိုင်း စင်မကြီးနိုင်အကုန်လုံးပြန်လွတ်စေခြင်းပြီးဒီတရင်သမားတွေရောတခြားသူတွေရောအကုန်လုံးပြန်လွတ်စေခြင်
းပြင်သစ်အခြေဆိုင်နယ်စည်းမခြားတရင်သမားများအဖွဲ့ RSF ရဲ့တရင်လွတ်လပ်ခွင့်အညွှန်းကိမ့်မှာတော့မြန်မာနိုင်ငံဟာနိုင်ငံပေါင်း180အနက်အဆင့်183မှာရှိနေပါတယ်ရှင်
တရင်သမားတွေလွတ်မြောက်ရေးမီဒီယာအခွင့်အရေးလှုပ်ရှားသူတွေတောင်းဆိုခဲ့တာမဆုမပြပြခဲ့တာပါအခုတော့ဟောင်ကောင်သားတွေရဲ့ရွေးကောက်ပွဲအခြေအနေပါတရုတ်နိုင်ငံကဟောင်ကောင်ကိုတင်းတင်းကြပ်ကြပ်ထိန်းချုပ်လာတာနဲ့မြဟောင်ကောင်ဒေသခံထောင်ပေါင်းများစွာဟာဒီမိုကရေစီစနစ်နဲ့အုပ်ချုပ်နေတဲ့ထိုင်ဝမ်ကိုထွက်ပြေးနေကြပါတယ်အဲ့ဒီထက်ကတချို့တွေကတော့ထိုင်ဝမ်ရဲ့နိုင်ငံရေးကိုဝင်ခဲ့ကြပါတယ်ထိုင်ဝမ်မှာစနေနေ့မှာကျင်းပမဲ့အထွေထွေရွေးကောက်ပွဲမတိုင်ခင်ထိုင်ဝမ်ရဲ့ဒီမိုကရေစီစနစ်မှာပိုပြီးကြီးမားတဲ့ခန့်ကဏ္ဍကနေပါဝင်ကြတဲ့ဟောင်ကောင်သားတွေကို VOA သတင်းတောက် Bill Gallo နဲ့ Kitty Tam တို့ကမေးမြန်းထားတာကိုကိုရနိုင်ပြောပြပေးပါအောင်ခင်ဗျာ
။ဟောင်ကောင်မှာမွေးတဲ့ Chu Pak Thai ဟာလာမဲ့ထိုင်ဝမ်ရွေးကောက်ပွဲမှာသူအနိုင်ရဖို့အခွင့်အရေးမရှိဘူးဆိုတာသိပေမဲ့လည်းရွေးကောက်ပွဲအတွက်မဲဆွဲစည်းရုံးနေတာပါ
။我不要我不需要当选的
ဒါကြတော့ရွေးကောက်ပွဲမှာကျွန်တော်အနိုင်ရဖို့အတွက်လုပ်နေတာမဟုတ်ပါဘူးကျွန်တော်ယူမှန်ချက်ကဟောင်ကောင်ပြည်သူတွေရဲ့အတန်တွေကိုကြားအောင်လုပ်နေတာပါ
ဟောင်ကောင်မှာတော့ချူဟာဒီမိုကရေစီရေးလိုလားတဲ့ပါတီကနိုင်ငံရေးသမားတူဖြစ်ပါတယ်အခုခါမှာတော့သူဟာထိုင်ဝမ်လွတ်တော်အမတ်နေရာမှာအရေးခံဖို့အတွက်ဝင်ရောက်ရှင်ပြိုင်နေတာဖြစ်ပါတယ
်ကြိုက်ကြည့်လေမေယော်လိုင်းကောက်တာ
ဒီမှာကအများပြည်သူနဲ့ဆိုင်တဲ့အစိုးရရုံးတွေလွတ်တော်အမတ်နေရာတွေအတွက်ဝင်ရွေးဖို့ခတ်ပါတယ်ဘာကြောင့်လဲဆိုတော့ဒါကိုလုပ်နိုင်ဖို့အတွက်ဗန္ဒာယီရအထောက်အပံ့ဒါမှမဟုတ်ရင်နိုင်ငံရေးပါတီတခုခုမှပါဝင်ပတ်သက်နေတဲ့သူဖြစ်ဖို့လိုပါတယ
်တရုတ်ဆိုရကဟောင်ကောင်ရဲ့ဒီမိုကရေစီရေလှုပ်ရှားမှုတွေကိုနှိမ်နင်းပြီးတဲ့နောက်ဟောင်ကောင်ကနေထိုင်ဝမ်ကိုထွက်ပြေးလာသူထောင်ပေါင်းများစွာထဲမှာခြူလဲတယောက်ပါဝင်ဖြစ်ပါတယ်တရုတ်ဆိုရအုပ်ချုပ်မှုအောက်နိုင်ငံသားလွတ်လပ်ခွင့်တွေဘလောက်တောင်ဆုံးရှုံးနိုင်လဲဆိုတာကိုအတော်များများကအခုခါမှသတိပေးနေကြပါတယ
် I always tell Taiwanese people you have a chance to vote.
ကျွန်တော်ထိုင်ဝမ်ပြည်သူတွေကိုအမြဲပြောပါတယ်ခင်ဗျားတို့မှာမဲပစ်ပိုင်ခွင့်ရှိတယ်ထိုင်ဝမ်ကိုနောက်ထပ်ဟောင်ကောင်လိုဖြစ်မလာအောင်ရပ်တန့်နိုင်တဲ့အခွင့်အရေးခင်ဗျားတို့မှာရှိတယ်ဒါကိုလုပ်ကြပါမဲပေးကြပါဆိုပြီ
းဟောင်ဆွမ်မင်းဟာထိုင်ဝမ်ကပါတီငယ်လေးတစ်ခုဖြစ်တဲ့ထိုင်ဝမ်နိုင်ငံတော်ထူထောင်ရေးပါတီကနေလွတ်တော်မှအဖြစ်နဲ့ရွေးကောက်ပွဲမှုချိုးပန်းခဲ့ပေမဲ့တတ်မှတ်ထားလို့ထိုင်ဝမ်မှာဆယ်နှစ်နေဘူးတဲ့တတ်တမ်းမရှိတာကြောင့်ရွေးကောက်ပွဲဝင်မရခဲ့ပါဘူး
I do think that has to be changed because it's unfair.
တရားမျှတမှုမရှိတဲ့အတွက်ဒါကိုပြောင်းလဲဖို့လိုတယ်လို့ကျွန်တော်ထင်ပါတယ်။ကျွန်တော်တို့မှာမဲပစ်ပိုင်ခွင့်တော့ရှိတယ်။ဒါပေမဲ့ရွေးချယ်ပိုင်ခွင့်တော့မရှိပါဘူး။ဒါကတိတ်တော့မမျှတဘူးလို့ကျွန်တော်ထင်တယ
်။ဟောင်ကောင်သားတော်များများဟာထိုင်ဝမ်ကိုရောက်လာပြီးတဲ့နောက်ထိုင်ဝမ်ရဲ့တင်းကျပ်တဲ့လူမှုကြီးကြပ်ရေးဥပဒေကြောင့်အမြဲတမ်းနေထိုင်ခွင့်လိုမျိုးအခြေခံကျတဲ့စိန်ခေါ်မှုတွေကိုပို့ပြီးတော့ရင်ဆိုင်နေရပါတယ်။ချူဖက်ထိုင်းကတော့ဟောင်ကောင်သားတွေရဲ့ကံကြမ္မာအပေါ်台湾啊နိုင်ငံရေးရအာယုံစိုက်မှုတွေရေရှည်ခံမှုမလွယ်ဘူးလို့ပြောပါတယ်
။မရခန့်တော့ဆက်နဲ့မရဖျောက်။ထိုင်းယုံကြီးခန့်တော့ဆက်နဲ့မရဖျောက်
။ရွေးကောက်ပွဲမှာအနိုင်ရဖို့အတွက်ဟောင်ကောင်သားတွေစီကရနိုင်တဲ့မဲကနည်းနည်းပဲရှိတယ်ဆိုတာသူတို့သိပါတယ်။ဆိုတော့ဒီမှာကဟောင်ကောင်သားတွေရဲ့အတန်တွေကိုဂယူတဆိုင်နားထောင်တဲ့နိုင်ငံရေးသမားကမရှိသလောက်ပါပဲ။ဟောင်ကောင်သားတွေရင်ဆိုင်နေရတဲ့ဘယ်လိုဒုက္ခတွေပဲဖြစ်ဖြစ်ဒါကဟောင်ကောင်သားတွေနဲ့ပဲဆိုင်ပါတယ်။
အခုဒီချိန်ထိုင်ဝမ်ရွေးကောက်ပွဲအကျိုးကာလတွေမှာတော့ရွေးကောက်ပွဲဝင်မဲ့ကိုယ်စားလှယ်လောင်းတွေဟာလွန်ခဲ့တဲ့၄နှစ်ကဟောင်ကောင်ဆန္ဒပြပွဲတွေအကြီးအကျယ်ဖြစ်နေချိန်တုန်းကလို့မဟုတ်ပဲဟောင်ကောင်ကိစ္စကိုတိတ်ပြီးတော့ထဲသွင်းပြောဆိုတာမရှိတော့ပဲဒီတာဝန်ကချူးလို့လိုမျိုးဟောင်ကောင်ကနေထိုင်ဝမ်ကိုပြောင်းလာပြီးတော့ထိုင်ဝမ်ကိုဟောင်ကောင်လိုမျိုးမဖြစ်အောင်အသိပညာပေးဖို့ကြိုးပမ်းသူတွေပေါ်မှာကြားရောက်လာနေတာဖြစ်ပါတယ်ခင်ဗျာ
တရုတ်ရဲ့ဖိနှိပ်မှုအောက်ကနေထွက်လာတဲ့ဟောင်ကောင်သားတွေလည်းပါလာတဲ့ထိုင်ဝမ်ရွေးကောက်ပွဲအခြေအနေကိုရနိုင်ပြပြခဲ့တာပါချက်သာပင်ညာရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲဒါပေမဲ့မကြာခင်ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်နောက်ကျမ်းပိုင်နဲ့တိုင်းရင်သတင်းစင်ပတ်စင်ကဏ္ဍတွေလာဖို့ရှိသေးတာမို့ဆက်နာစင်ကြည့်ရှုပေးကြပါအောင်ခင်ဗျာ
မတိကြမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါမန္တရားကိုရှာဖွေကြရပါတယ်။တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်ရဲ့အိမ်မက်တွေ၊မျောလင့်ချက်တွေ၊ကိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လွတ်လပ်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ကြားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
VOA American အသံကနေဇန်နဝါရီလ17ရက်ကျတော်ရီညပိုင်းမြန်မာဘာသာအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 32တို့ကနေည10နာရီအထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင် VOA ရဲ့ website, Facebook နဲ့ YouTube ကနေလည်းဆက်ပြီးတော့တိုက်ရိုက်နှာစင်ကြည့်ရှုနိုင်ပါတယ်။ဒီအခုလာမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့ကျတော်ရီညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ကဏ္ဍတွေကကျွန်တော်ပြပြနေကြကျမရေကန္တာနောက်တိုင်းဒေသသတင်းတောက်တွေရဲ့တိုင်းဒေသကသတင်းလွှာစတဲ့ပတ်စဉ်ကဏ္ဍတွေမတိုင်ခင်အခုအရင်ဆုံးတော့ဥအောင်ခင်ရဲ့မြမရေးသုံးသက်ချက်ကဏ္ဍကိုနားဆင်ကြည့်ရှုအောင်ပါဒီတစ်ပတ်မှာတော့စီးပွားရေးမှတ်တမ်းနဲ့ဘိန်းမှတ်တမ်းခေါင်းစဉ်နဲ့သုံးသက်ထားပါတယ်စစ်ကောင်စီလက်ထက်မှာတိုင်းပြည်စီးပွားရေးကျဆင်းနေပြီးဒုက္ခတွေဥယျာဉ်လဲတိုးပွားလာနေပါတယ်တစ်ချိန်တည်းမှာပဲဘိန်းစိုက်ပျိုးမှုနဲ့စားသုံးမှုကလည်းတိုးပွားနေတယ်လို့ဥအောင်ခင်ကရေးသားပြီးကိုညံဝဲအောင်နဲ့အတူပြောပြထားတာကိုတဝါကြီးနားဆင်ကြည့်ရှုပေးကြပါအောင်ခင်ဗျာ
ကိုဗစ် -19 ရောဂါနဲ့ကမ္ဘာငွေကြေးဖောင်းကျွမ်းမှုရဲ့မကောင်းမှုအကျိုးဆက်တွေခံစားနေရခြင်းမှာမြန်မာပြည်မှာဆက်အာဏာသိမ်းပြန်တဲ့အတွက်လူမှုစီးပွားရေးအခြေအနေဆောက်ရုပ်ကျဆင်းသွားပါတယ်ဆက်အာဏာသိမ်းမှုကြောင့်အရတားတမိုင်းအစိုးရတွေလက်ထက်ကအကောင့်တွေပေါ်လာတဲ့ပြုပြင်ပြောင်းလဲမှုတွေလည်းအယားမတင်ပြစ်သွားပါတယ်တိုင်းပြည်စီးပွားရေးကျဆင်းနေခြင်းမှာဆက်အုပ်စုတစ်ခုတည်းချမ်းသာနေလို့မရပါဘူးစီရေကိုအထောက်အကူပြုတဲ့စီးပွားရေးအင်အားစုတွေကျဆင်းလာတာစစ်ကောင်စီအုပ်ချုပ်ရေးကိုညီကုန်းချုပ်စေမဲ့အကြောင်းရင်းတစ်ခုဖြစ်ပါတယ်။လွန်ခဲ့တဲ့ဒီဇင်ဘာလထုတ်ကမ္ဘာပံ6လပတ်အစီရင်ခံစာမှာစီးပွားရေးအခြေအနေဆက်လက်ကျဆင်းလာတာကိုဖော်ပြပါတယ်။စစ်ကောင်စီလက်ထက်တိုးပွားလာတာကတော့ဒုက္ခတွေဥယျဖြစ်ပါတယ်။စစ်ပြေးဒုက္ခတွေနှစ်တန်းလောက်ရှိနေတုန်းဒီနှစ်နှောင်းပိုင်းမှာနောက်ထပ်5တန်းထပ်တိုးလာပါတယ်။တဲယူပို့ဆောင်ရေးအခက်အခဲကြောင့်နေဆက်ကုံသွေးရင်းမှာလဲကျဆင်းလာတာတွေ့ရပါတယ်။စားသုံးကုံကြီးမြင့်တဲ့ဒဏ်ကိုတပီလုံးခံနေကြရပါတယ်။လုံခွေအတွက်2000နာငွေဆက်ကိုရိုက်ထုတ်တာဟာလဲအခြေအနေကိုပိုပြီးဆိုးဝါးစေပါတယ်
။ဒါပေမဲ့အရှိလာမဲ့မတ်လအထိမြမစီပွားရေးဟာတိရခိုင်နှုံးလောက်တော့ဒိုးပွားလာနိုင်တယ်လို့ပဋိပက္ခဂျားကစင်ကုံမှုများဆိုတဲ့ကမ္ဘာပံမှတ်တမ်းမှာခန့်မှန်းထားပါတယ်။စီးပွားရေးလှုပ်ရှားမှုပမာဏ2019ကိုဗစ်ရောဂါမတိုင်မီအခြေအနေကိုပြန်မြောက်သေးတာမြန်မာတပြည်တည်းသာရှိတယ်လို့ဆိုပါတယ်ကုမ္ပဏီတွေဟာသူတို့စွမ်းရည်ရဲ့60ရာခိုင်နှုန်းလောက်သာထုတ်လုပ်နိုင်ကြလို့ကုန်ထုတ်လုပ်မှုကျဆင်းသွားပါတယ်ကုန်ထုတ်လုပ်ငန်းဟာစီးပွားရေးပမာဏရဲ့26ရာခိုင်နှုန်းရှိပြီးစိုက်ပျိုးရေးက22ရာခိုင်နှုန်းကုန်သွယ်ရေးက27ရာခိုင်နှုန်းရှိကြပါတယ်တည်ယူပို့ဆောင်ရေးဟာစတုထအကြီးဆုံးကဏ္ဍဖြစ်ပေမဲ့ထုတ်လုပ်မှုရဲ့12ရာခိုင်နှုန်းသာရှိပါတယ်။စောင့်လုပ်ရေးလုပ်ငန်းကတော့6ရာခိုင်နှုန်းသာရှိပါတယ်။ဒါမဲ့မတ်လမှာကုန်ဆုံးမဲ့ဗန္နာယီနှစ်မှာစီးပွားရေးတိုးတက်မှုမရှိသလောက်ဖြစ်နေတာတွေ့ရပါတယ
်။ကမ္ဘာပံအစီရင်ခံစာနဲ့အတူကုလသမဂ္ဂမူရင်းဆွေးနွေးတဲ့ရာဇဝတ်မှုရုံးရဲ့အစီရင်ခံစာလည်းထွက်လာပါတယ်။စစ်အာဏာသိမ်းမှုကြောင့်စီးပွားရေးတိုးတက်မှုစိတ်သုံးသွားတဲ့မြန်မာနိုင်ငံဟာဘိန်းအထွက်နှုန်းမှာတော့အများဆုံးဖြစ်နေတာတွေ့ရပါတယ်။ဘိန်းဆိုင်တဲ့ area 2000နီးပါးထပ်တိုးလာတဲ့အတွက်ဘိန်းအထွက်နှုန်းလဲ20ရာခိုင်နှုန်းလောက်တိုးပွားလာတာကြောင့်ကမ္ဘာမှာဘိန်းအထွက်ဆုံးနိုင်ငံဖြစ်သွားပါတယ်။ဘိန်းတန်ချိန်1000ကျော်ထွက်တာမှုအနည်း20ကျော်အတွင်းမှာဒီနှစ်ဟာအများဆုံးထွက်တဲ့နှစ်ဖြစ်ပါတယ်။ရှမ်းပြည်နယ်မှာဘိန်းအများဆုံးစိုက်ပျိုးပြီးချင်းပြည်နယ်ကဒုတိယ၊ကချင်းပြည်နယ်ကတတိယအများဆုံးဖြစ်ပါတယ
်။ဘိန်းဆိုင်ပျိုးမှုနည်းဟာလဲခင့်နဲ့အညီတိုးတက်လာပုံရပါတယ်။အစင်အလာရမိသားစုငွေပိုရရှိဖို့နဲ့စားသုံးမှုအတွက်မြေကွက်လေးတွေမှာတနိုင်တစ်ပိုင်စိုက်ပျိုးကြတာပါဒါပေမဲ့မြန်မာပြည်ကရရှိတဲ့မှတ်တမ်းတွေအရဆိုရင်ဘိန်းစိုက်ပျိုးမှုကိုစနစ်တကျလုပ်ကိုင်လာကြောင်းသိရှိရပါတယ်စနစ်တကျအချိန်မှန်ရေးပေးသွင်းနိုင်ရေးနဲ့ဓာတ်မြေဩဇာသုံးစွဲနိုင်မှုကြောင့်ဘိန်းအထွက်နှုန်းသိသိသာသာတိုးပွားလာပါတယ်1ဟက်တာဒါမှမဟုတ်2အေကရွယ်လောက်မှာ2021ခုနှစ်အတွင်းဘိန်း14ကီလိုထွက်ရက2022မှာကီလို20 2023မှာ25ကီလိုစသဖြင့်နှစ်စဉ်ဘိန်းအထွက်နှုန်းတိုးပွားလာနေတာဟာခင့်မိလာတဲ့စိုက်ပျိုးရေးနည်းစနစ်ကြောင့်ဖြစ်ပါတယ်။စားဝတ်နေရေးပြဿနာကိုဖြေရှင်းရမှာဘိန်းစိုက်ပျိုးမှုဟာအားကိုးနိုင်လောက်တဲ့လုပ်ငန်းဖြစ်လာပါတယ်။ဘိန်းစိမ်းရဲ့စိုက်ခင်းရောင်စေးတိတိတသာတိုးပွားလာတာဟာလည်းဘိန်းစိုက်ပျိုးမှုကိုတိုးပွားစေပါတယ်
Bain Trek Jama, Bain Pauzeha, Tekilo, Tia, Chautaine, Kundatanja, Shinida Hale, Bain Sai Buyu, Ape the Lupini Bade. Pidwese Pinida Jam, a chatina who Sai Buyi, they you put on him a cashi de Dre, Twachimakai Babu. Bango Saikanti, Laya Wejade Dre, Wimbo, Teja the Lupini Bade. Yama Sivoima, Bain Sai Buyiha, Charlie, a yipali pinny bade. နောက်နှစ်ဆက်သုံးမှာဒေါ်လာတန်း300နဲ့600ကျော်ဘူးထုတ်လုပ်နိုင်တယ်လို့ခန့်မှန်းတာမှုအတတင်းထုတ်လုပ်မှုGDP ရဲ့တည်ရခိုင်နှုန်းနီးပါးပါပဲခုနကတည်းကအဖွဲ့မတိသေးတာကတော့စစ်ဘေးရှောင်ဒုက္ခတွေတွင်ဘိန်းဆိုင်ပြူလာတာဖြစ်ပါတယ်ဒီမော့ဆုံမျိုးနဲ့နောက်ဖက်ချမ်းကစစ်ဘေးရှောင်တွေဟာတောင်ယာကိုတရေကတသိန်းကျော်နဲ့900ပြီးဘိန်းဆိုင်ပြူကြတယ်လို့နိုဝင်ဘာလ3ရက်နေ့ထုတ်ကန် တယ်လို့ဆိုပါတယ်မနေ့ကဆိုရင်ဘင်းစိမ့်1ကီလိုကျပ်၄သိန်းကျော်ပေါက်ဈေးရှိပြီးဘင်းကင်းတစ်ဧကမှာ6ကီလိုထွက်တာမူဘဝရတရေအတွက်အထောက်အကူပြုကြောင်းသိရှိရပါတယ်ခင်ဗျာ
စစ်ကောင်စီလက်ထက်တိုင်းပြည်စီးပွားရေးကျဆင်းပေမဲ့ဒုက္ခသည်ဥယျာဉ်နဲ့ဘိန်းထုတ်လုပ်သုံးဆဲမှုကတော့တိုးလာနေတာကိုဥအောင်ခရဲ့မြန်မာရေးသုံးသက်ချက်မှာနားဆင်ကြည့်ရှုခဲ့ကြတာပါအခုတော့အပတ်စဉ်ကျန်းမာရေးကဏ္ဍပါဒီတစ်ပတ်မှာတော့ဆေးလိပ်ဖြတ်နေသူတွေကိုအကြံပေးထားပါတယ်ဆေးလိပ်စဖြတ်သူတွေအတွက်ပထမတစ်ပတ်ကအခက်ခဲဆုံးဖြစ်ပေမဲ့ကာလတစ်ခုကိုကျော်လွှားသွားနိုင်ရင်တော့နောက်ပိုင်းလွယ်ကူသွားနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကအကြံပြုနေပါတယ်ဘလောက်ကာလကိုအဓိကအတင်းကြော်လှပြီးဆေးလိပ်ပြန်တော့မိလင်လဲဘလို့ဆက်လုပ်တင်ပါလဲဒီအကြောင်း Health Digest ကျန်းမာရေးနဲ့ဆေးပညာရှင်နဲ့ငိမ့်စာ Editor ချုပ်နဲ့လူလူကျန်းမာရေး Foundation အလို့မှုဆောင်ဖွဲ့ဝင်ဒေါက်တာတင်မောင်ထွေးဒေါက်ထွေးစေမန့်ကိုကျွန်တော်ပဲမေးထားပါရခင်ဗျာโอเคဒေါက်တာတင်မောင်ထွေးဒေါက်ထွေးစေမန့်ခင်ဗျာကျွန်တော်တို့ဆေးလိပ်ဖြတ်တာရဲ့အကျိုးကျေးဇူးတွေနဲ့ဒီဆေးလိပ်ဖြတ်ဖို့စဉ်းစားနေသူတွေနောက်ပြင်ဆင်နေသူတွေအပြင်ဒီလက်ရှိဆေးလိပ်ဖြတ်နေသူတွေအတွက်လည်းစိန်ခေါ်မှုတွေကြော်လွားနိုင်ရေးကိုပြီးခဲ့တဲ့အခါတွေကပြောပြီးမှအခုတစ်ပတ်တော့ဆရာရဲ့လက်ရှိဖြတ်နေသူတွေအတွက်နောက်ထပ်အကြံပြုဆရာတွေကိုအဓိကပြောမှာမို့ပါကနေစရှင်းပြကြပါစေဆရာ
။ဟုတ်ကဲ့ဖြတ်နေရင်လည်းကျွန်တော်အခက်အခဲတွေရှိတယ်။တကယ်တမ်းကျွန်တော်လေဟိုဆေးလိပ်ကမတော်ဘူးဆိုရင်ရတာပဲ။ဒုတိယဖြတ်လိုက်တာအပြည့်ဆုံးပဲအရှင်းဆုံးပဲအဲ့ဒါကိုကျွန်တော်ကအလိုလိုက်နေရတာပဲသူ့ရဲ့ရင်းထားတာပဲဖြစ်ဖြစ်ဆင်းရဲကြတာကိုပဲမတွန်းလှန်နေတာပေါ့လေစိတ်တက်ခွန်အားနည်းတယ်လို့ပဲဆိုရမလားတော့မသိဘူးပေါ့လေအဲ့လိုဖြတ်ရင်းနဲ့ခက်ခဲတွေ့နေရတယ်ရက်ပြရင်ကြားမယ်အတောင်တောင်မတူနိုင်ပါဘူးအဲ့ဒါဘယ်အမှုအကျင့်ဆွဲလန်းမဆိုပေါ့လေ21ရက်တိတိဒုတ်ရင်ပဲဖြစ်ဖြစ်ရှောင်ရင်ပဲဖြစ်ဖြစ်ဒုတ်ပြီးတဲ့ကိစ္စတစ်ခုက21ရက်နေ့တိုင်းပုံမှန်သွားပြီးတော့ဘာလို့မဆိုလို့ရှိရင်အဲ့ဒါလည်းဆွဲသွားတာထုံထီးတူဒီဖြတ်တာဥစ္စာကလည်းငယ်သော21ရက်တာဖြတ်လိုက်လို့ရှိရင်ဆက်နေလို့ရှိရင်ဟိုပြန်နဲ့တတိယပတ်တစ်လတော့မပြည့်ဘူးပေါ့လေအဲ့ဘက်မှာဆိုလို့ရှိရင်ကြော်လွားသွားပြီးလူလျောအဲ့ဒါပျောက်သွားမှာတချို့ဥစ္စာဆိုဥမာကျွန်တော်ဆိုလို့ရှိရင်ကာယရည်ရှင်ကနေတိုင်းလှုပ်တယ်မလှုပ်ရတဲ့နေ့ဆိုလို့ရှိရင်နေလို့မကောင်းဘူးအဲ့ဒါတရက်တော့ပြည့်ရင်ကိုပဲနေကင်းမှာဆလင်းကောင်းနေတော့တော့တခုကျွန်တော်လမ်းချောင်းချောင်းဟိုလေးပင်လေးဟိုဝက်တွန်းလေးမအောင်ပဲစသင်းပေါ့လေလှုပ်တယ်အဲ့ဒါမလှုပ်ရင်မနေနိုင်ဘူးဆွဲသွားတာပဲကောင်းတဲ့အကျင့်နဲ့လို့ဆွဲသွားသလိုအဲ့ဒီမကောင်းတဲ့အကျင့်ကိုလည်း21ရက်လောက်တာဖြတ်လိုက်လို့ရှိရင်ကြော်သွားသွားလို့ရှိရင်ပြတ်သွားနိုင်ပါတယ
်ဟုတ်ကဲ့ဆရာလည်းအစားပြောရတယ်ပထမတစ်ပတ်ကတော့အခက်ခဲဆုံးပေါ့နော
်
နောက်ကျလို့ရှိရင်တော့တစ်ဖြည်းဖြည်းနဲ့
ဟုတ်တယ်ဟုတ်တယ
်အခု21ရက်ဆိုတော့၃ပတ်မြောက်ပေါ့ဆရာ
ဟုတ်ကဲ့အားသာသဘောမျိုးဟိုဆီလီဖြတ်တယ်များလွယ်ပါလေကွာမနာသမီးခဏပဲအကျင့်မောများပြီခဏခဏဖြတ်တာပဲသေးအဲ့လိုမျိုးပေါ့လေဘာမှမဟုတ်တော့သူပြန်ပြန်ဆွဲရမှာလို့လဲ
ဟုတ်ကဲ့အဲ့တော့နောက်ဆုံးမေကွန်းကတော့ဆရာအဲ့ဒါပဲအဓိကအဲ့တော့ဖြတ်ပြီးသွားတဲ့သူတွေပြန်ဆွဲမှာစိုးရင်ကြရတယ်ပေါ့နော်ပြန်လဲဆွဲကြရတယ်ပေါ့ဆရာရဲ
့ဟုတ်အဲ့ဒါဟု
တ်အဲ့တော့သူတို့အတွက်ကောဆရာဘယ်လိုအကြံပြုချင်လဲ
ဟုတ်ကဲ့ဟိုဒါလည်းခုနကဒကရန်ပြောတဲ့အထက်မှာစိတ်ကတော့နိုင်ဖို့တော့လိုတာပေါ့လေ21ရက်ထိပြတ်ထားပြီဆိုလို့ရှိရင်ဟို physically ရအနော်ခုန physical addition ရမလာတော့ physical addition ကတော့တပတ်နဲ့ကြောက်သွားတယ်ဟိုထပ်ပြီးတော့ဒီစိတ်ပိုင်းဆိုင်ရာဥစ္စာလိုမျိုးတော့ပြန်ပြန်ပြီးတော့ဒီအပေါင်းအသင်းတွေဒီပုံဝန်းကျင်တွေကိုပြန်ရောက်သွားမယ်နောက်တကဒီပစ္စည်းတွေကိုဆိလိတ်နဲ့ပတ်သက်တဲ့ပစ္စည်းတွေစီးကဲဘူးလတ်လာလေးဒါမှမဟုတ်ဘူးအစ်စ်ကလေးဒစိအစ်စ်ကလေးအနအစ်စ်ကလေးနောက်ဝေးဝင်းသမားတွေဆိုလို့ရှိရင်လည်းဟာဒီကထွက်လာတဲ့ e-cigarette ကတလပပလေးနဲ့ဒစိလေးကလည်းဒစိလေးကလည်းအလှလေးဆိုပြီးတော့ 将关机密比较他们有水果这老路线中南南部都把的他路项目都把的他路项目路线呢那路路来变要做的在乎八段的把的这个人家说你们也是一个游泳基金呢他们刚刚呢地抓的路线呢你那是这样的要往下路线像这些弄完都是你妈妈我那是这样的对内路呢路路路线嘛的而且我们要的那票的东西把的
OK 是啊那这个路现在上面比较现在车路路的转手要下
去当然是呢阿比把的他就是吧而且变成吧人们的经验嘛那就后来他看那个今天今天没有都能变变比较多了是的我变比较漂亮的是吧那从小来的给别人的心这个别人的给都好皮也没做他来慢慢的我这是太多表现了我的有啥马里的那用心目眼睛目白你不要白有要眼睛目的谁来到现场目公司人啊就你妈的这里通常在哪位立场位大部要有要听得没吸收不了没变的这种我来没留的时候啊那路的牛人来说我做了个这些的戏吧的那不是他我阿瓜阿婆这里得轮到来了那如果在国外戏把阿皮肤阿拉没有保留我西装戏呢嘛的阿拉有啥这对嘛得要那这单嘛得要说的没有保留我现在把戏呢就故作跟高内的牛来戏呢嘛的阿拉我就说比如你们那戏来阿路来路这边说的牛路啊嘛没好保留我现在国外国外的然后国外国外国外国外的你大妈路里的去把的你也谈我看嘛去吧
OK 是啊老太有一件比较使用的事
那不然也节目可以说的这月期不都把过不都把我立个他爸妈可以空的唱啊呀把我也见到不了没干你说呗我都问你有了比较有了过的话了还干你比较这里有比较累比较的朋友吃的朋友你说到我还干你的学习讲了အဲ့ဒီကနေမှတကကျွန်တော်အရှိတမ်းကိုရောက်လာတာလို့ကျွန်တော်ဖတ်ဖူးပါတယ်။ဒါတရားအဲ့တော့ဆေးလေးတောက်တဲ့ကိစ္စကညီမရွေးရင်ချင်းမှုလို့ကျွန်တော်တို့ခိုင်မာဆွဲထားလို့မရပါဘူး။နောက်ပြီးတော့ဟိုအဲ့ဒီလုံကကြတော့ဆေးလေးတောက်လို့ဟိုကင်ဆာလို့ဘာလို့ဖြစ်သွားတဲ့ဥစ္စာကိုတက်တယ်မပြနိုင်ခဲ့သေးဘူးဖြစ်မှန်းလည်းမသိကြသေးဘူး။ဒီဥစ္စာကလည်းဒီခရစ်150ကျော်လောက်ပဲရှိဦးမထင်တဲ့ဒီပြည့်တော်ရင်အစိုးကျွန်တော်ငွေလောက်ထီအောင်ကိုပဲဂျန်ဒီ70လောက်ပတ်ဝန်းကျင်လောက်ထီအောင်ကိုပဲဒီရှာမသိသေးဘူး scientifically ထွက်လာတာသက်သေပြတဲ့ဒီကန်ဆာဖြစ်နေတဲ့ဆိုတဲ့ဥစ္စာကိုမပြကြသေးဘူး။ဟောကျွန်တော်တို့ငယ်ရအလိုတတန်းတန်းဘောမှာကျွန်တော်လည်း secret လေးပါလေဖွာဘူးပါလေဖွာဘူးပါလေဒါ social smoker ဘောလေ။ဒါကျွန်တော်ဆိုတာဒီဥစ္စာတွေကမသိကြသေးလို့ဟုတ်ခက်တုံးကတောက်ခက်ကြတာ။ဒါဟောကျွန်တော်တို့ကရိုးရာကိုဖွဲ့ထားတဲ့သဘောမျိုးနဲ့တူတူလေရှိကြပါလေ။ဒါလူခွင့်ရေးဖြစ်တဲ့အတွက်ကြောင့်အထူးတော့ကျွန်တော်အပြစ်တော့မပြောရင်ပါဘူး။သို့တော့ဥစ္စာတွေကနောင်နာမဲ့ဥစ္စာတစ်တည်းအတွက်ကတော့ဒီတိရိတာကိုအမှန်တိုင်းပေါ် scientifically ပြထားဖို့အောင်နဲ့ဟိုတာစီရမှာတော့ကျွန်တော်တို့လက်ရှိလူတွေရဲ့တာဝန်လို့ကျွန်တော်ယူဆပါတယ
်ဟုတ်ကဲ့ဆရာတော့အခုလိုဒီဆလိတ်ဖြတ်တာနောက်ဖေးပင်ဒီဆလိတ်ဝေရှူတာဖြတ်တာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတာကိုပြောဖို့ရှိအောင်လားဆရာ
ဟိုကွန်စာတဲ့ဓလေ့ကလည်းတချို့လဲပို့ရိုးရာကိုထိန်းသိမ်းဖို့ဆိုပြီးတော့ရက်ပြေလူတွေရှိပါတယ်သို့တော့ကျွန်တော်ဆေးရကြီးနဲ့ကွန်စီရတော့เนาะထုံးလဲအတိုင်းပါပဲဒီသုံးခုကတော့တကရင်ပြစာဖြစ်တည်တည်ဒုက္ခပိနေတဲ့ပစ္စည်းတွေပါဒီကွန်းလည်းဖြတ်ကြဖို့ပေါ့လေကွန်းရအောင်လည်းဖြတ်ကြဖို့အတွင်းကျပါလေဆီလိတ်ပြင်မကပါဘူးဒေဘလိတ်ဆေးရွက်ကြီးဒီ secret baby အရှိတမျဆီလိတ်နဲ့ဆေးရွက်ကြီးတဲ့ပစ္စည်းအမျိုးမျိုးပေါ့လေနော် smoke black tobacco ခေါ်တာပေါ့ကွန်းရပေါ့လေအဲအဲ့ဒီဟာတွေကလည်းဖြတ်တင်တဲ့ကိစ္စဖြစ်ပါလေဆိုတော့ကိုပြန်ပြင်ပါလေ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဆလိတ်စဖြတ်သူတွေ21ရက်ဇက်တိုက်3ဘက်ပေါ့နော်မတောက်ပဲနေနိုင်လို့ရှိရင်ဆလိတ်ပြတ်ဖို့ထိအောင်နိုင်တာနဲ့တကယ်လို့ပြန်စောက်မိလို့ရှိရင်လည်းပြန်ကြိုးစားဖြတ်ချဖို့ဒေါက်ထရီစီမန်ပြောခဲ့တာကိုကျွန်တော်ပြောခဲ့တဲ့ကျန်းမာရေးကဏ္ဍမှာနားဆင်ကြည့်ရှုခဲ့ရတာပါအခုတခါတော့အပတ်စဉ်ပြောပြနေတဲ့တိုင်းရင်းဒေသကသတင်းလောအစီအစဉ်ကိုဆက်ပြောပြပါမယ်စစ်ကောင်စီနဲ့ညီနောင်မဟာမိတ်တို့လက်ရှိတတိယအကြိမ်တရုတ်ကကမ္ဘာကထလို့ပေရာပြီးဆွေးနွေးနေတဲ့ပွဲကရလမကောင်းတဲ့သတင်းတွေထွက်နေပါတယ်။နောက်ကချင်ဘက်တိုက်ပွဲတွေကြောင့်တော့ဒေသခံတွေထိခိုက်သေဆုံးနေရတာနဲ့စကိုင်းဘက်မှာတော့အရသားတွေပါတပ်ဖြတ်ခံရတာတွေရှိလာနေတာတွေအပါအဝင်တိုင်းရင်းသတင်းတွေကိုပြောပြထားပါတယ်။ဒီစီစဉ်ကိုတော့ FVR လို့အတူကခေါ်တဲ့နေဆက်ဒေသတိုင်းရင်းသတင်းတော့ဝိုင်းတော်သားအဖွဲ့ကတင်ဆက်ပေးထားတာကိုတဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ။
sin tin set twa me tan yin tadin lwa ga chu so ba de myama nangan twan tan yin da lu myo su ri ni thain ja de ayat de ta ri ma phit pyet ni de a phit pyet twi ne tan yin da ri ye atan twi go thin hat tin set tha ra phit ba de
mingla ba shin chuma ami ba nezat de ta tan da tadin naw twi tin set tha de di de ba tan yin tadin lwa ma na sin ya ma ri ga ro sit kaung si ne nyi naw maha mait tu ye tiyou nai ngan ku me myo ma tat tya a chain thaman twi song swin ni ke ja ya ma ro ya lat ma kaung bu lo tat twin tadin a yin nyet twi ka pyo ba de ka chin bi phak ka myo ne sain taung tin ngain gung ani ma sit tat ne kia ye tat tu ye tai pwe de di da khan tyaw thi man ti song twa ba de tadin lwa ri de ma ro sakain tai calling window pin le bu lan song ani ပြည်သူ၁၉ရောက်ကိုစစ်ကောင်စီတပ်ကတပ်ဖြတ်သွားတဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်စစ်ကောင်စီနဲ့ညီနောင်မဟာမိတ်တပ်ဖွဲ့တို့တရုတ်နိုင်ငံကိုမင်းမြို့မှာတတိယအကြိမ်ထပ်မံဆွေးနွေးခဲ့ပြီးရလတ်မကောင်းဘူးလို့စစ်တပ်တိုင်ဝမ်သတင်းရင်းမြစ်ကပြောပါတယ်အခုလ9ရက်နေ့ကနေ9ရက်နေ့အထိတရုတ်နိုင်ငံရဲ့ဂျာဝင်ညီနိုင်ပေးမှုနဲ့နှစ်ဖက်ကြားထပ်မံတွေ့ဆုံဆွေးနွေးခဲ့ရမှာရလတ်မကောင်းတဲ့အပြင်ကိုကန်တပ်ဖွဲ့ MNDAA ဘက်ကတင်းမာမှုတွေရှိခဲ့တဲ့အတွက်ဆွေးနွေးမှုပြည့်ပြည့်သွားခဲ့တာလို့စစ်တပ်တိုင်ဝမ်တယောက်ကပြောပါတယ်စစ်ကောင်စီနဲ့ညီနောင်မဟာမိတ်တို့ဟာပြီးခဲ့တဲ့ဒီဇင်ဘာလ17ရက်ကနေ23ရက်နေ့အထိပထမအကြိမ်ဒီဇင်ဘာလ22ရက်နေ့ကနေဒီဇင်ဘာလ24ရက်နေ့အထိဒုတိယအကြိမ်တွေ့ဆုံခဲ့ကြတာဖြစ်ပါတယ်
ရှမ်းမြောက်နမ်တူးမြို့နယ်မန်လေးရွာကိုဇန်နဝါရီလ10ရက်နေ့ညနေ 4:00 ခွဲလောက်မှာစစ်တပ်ကဂျက်တိုက်လေယာဉ်နဲ့ဒုတိယအကြိမ်ထပ်မံဗုံးကျဲခဲ့လို့စာတင်ကျောင်းနယ်နေအိမ်တွေထိခိုက်ပျက်စီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်စာတင်ကျောင်းနယ်အနီးတစ်ဝိုက်ကအိမ်တွေအကုန်ပျက်စီးကုန်တယ်လို့ဒေသခံတယောက်ကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ29ရက်နေ့ကလည်းတိုက်ပွဲဖြစ်ပွားခြင်းမရှိဘဲမန်လေးရွာကိုစစ်တပ်ကဂျက်လေယာဉ်နဲ့ဗုံးလာကျဲချတာကြောင့်တအောင်းအမျိုးသားပြည်ညာရေးကော်မတီ TNEC ကကျောင်းဆရာမှထိမှန်တည်ဆုံးခဲ့ပြီးဘုံကြီးကျောင်းလဲမီးလောင်ပြကျသွားခဲ့ပါတယ်
ကချင်ပြည်နယ်ဖားကတ်မြို့နယ်ဆိုင်းတောင်နင်းဆိုင်ကုန်းနီးမှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားဇန်နဝါရီလ9ရက်နေ့ည8နာရီလောက်ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေထဲဒေသခံတယောက်ထိမှန်တည်ဆုံးသွားခဲ့ပါတယ်။တိုက်ပွဲတဲ့စစ်တပ်ကပြက်လိုက်တဲ့လက်နက်ကြီးကမော်လကင်ရွာမှာကျရောက်ပောက်ကွဲပြီးဒေသခံတယောက်ထိမှန်တည်ဆုံးသွားတာလို့ဒေသခံအမျိုးသားတယောက်ကပြောပါတယ်။ဖားကတ်မြို့နယ်ထဲမှာတော့ဇန်နဝါရီလ9ရက်နေ့အထိလက်နက်ကြီးတန်နေကြနေရပြီးမော်လကင်ရွာကပြည်သူတွေလည်းဘေးလွရာကိုပြောင်းပြီးနေထိုင်နေကြရပါတယ်။ဇန်နဝါရီလ6ရက်နေ့မှာလည်းဝေခါရွာကစစ်ကောင်စီရဲစခန်းနဲ့ပြူဟာကုန်းတစ်ခုကို KIA နဲ့ KPDF ပူးပေါင်းအဖွဲ့တို့ကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတဲ့နောက်စစ်တပ်ဘက်ကလေယာဉ်နဲ့ဗုံးကျဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။
မူခါဆိုင်ကလုံးမုန်တိုင်းတိုက်ခတ်ပြီးရှစ်လကြာပြီဖြစ်ပေမဲ့ရခိုင်ပြည်နယ်အတွင်းရှိကြီးလက်ဒေသကဂျမ်းမာကြီးဆိုင်ရာအဆောက်အုံတွေကြီးလက်စည်းခန်းတွေဒီနေ့အချိန်ထိမပြင်းစင်နိုင်သေးဘူးလို့ဒေသခံတွေကပြောပါရတယ်။2023ခုနှစ်နိုဝင်ဘာလလောက်အထိဒေသတွင်းရှိမြို့ပေါ်ကစည်းရုံတွေကိုပဲပြင်ဆင်မှုတွေလှုပ်ဆောင်ခဲ့ကြပြီးကြီးလက်ဒေသမှာတော့မပြင်းစင်နိုင်သေးဘူးလို့ဆိုကြပါရတယ်။မြောက်ဦးမြို့နယ်ဂုံကျွန်းရွာကဒေသခံအမျိုးသမီးတယောက်ကလည်းသူတို့ရွာကစည်းခန်းဟာဒီနေ့အချိန်ထိပိတ်ထားရတယ်လို့ဆိုပါတယ်ရတိတောင်မြို့နယ်ဖက်မှာလည်းမပြင်းနိုင်သေးတဲ့ကြီးလက်စည်းခန်းတွေကျောင်းဆောင်တွေဘုံကြီးကျောင်းတွေရှိနေသေးတယ်လို့ဒေသခံတွေကပြောပါတယ်အခုလိုတိုက်ပွဲတွေဖြစ်လာတော့ပြင်ဆင်နိုင်ဖို့ဆိုတာပူပြီးအလှမ်းဝေးသွားပြီလို့ဆိုကြပါတယ်
မွန်ပြည်နယ်တောင်ပိုင်းခေါ်စာမြို့ရဲစခန်းကိုစစ်ကောင်စီဘက်ကအုံပြုလို့မရနိုင်အောင်ပြီးခဲ့တဲ့ဇန်နဝါရီလ9ရက်အစောပိုင်းမှာရေးဘလူးအဖွဲ့ကဝေရောက်မီးရှို့ဖျက်ဆီးလိုက်ပါတယ်။အဲ့ဒီခေါ်စာရဲစခန်းမှာစစ်ကောင်စီတပ်ဖွဲ့တွေကပြည်သူတွေကိုစစ်ဆေးတာတွေလုပ်နေတဲ့အပြင်ရာဘာချစ်တက်ချန်လုပ်သားတွေကိုရိုက်နဲ့အနိုင်ကျင့်ဖမ်းဆီးတာတွေလုပ်နေတယ်လို့ဆိုပါတယ်။ဖမ်းဆီးခံရတဲ့သူတွေကိုငွေနဲ့ပြန်ရွေးခိုင်းတာတွေလုပ်တဲ့အတွက်ပြည်သူတွေကရေးဘလူးအဖွဲ့ကိုတိုင်ကြားလာလို့အခုလိုမီးရှို့လိုက်ရတာလို့ထုတ်ပြန်ထားပါတယ်။ခေါ်စာရဲစခန်းကိုရေးဘလူးအဖွဲ့စီးနင်းတက်ခိုက်ဖို့ဝင်ရောက်ချိန်မှာတော့ရဲတပ်ဖွဲ့ဝင်တွေနဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာစခန်းထဲမှာရှိမနေကြတော့ဘူးလို့ဆိုပါတယ်ရဲစခန်းကိုမီးတင်ရှို့တဲ့အခါမှာလဲခေါ်စာမြို့ထဲမှာရှိတဲ့ခလာရ3တပ်ရင်းကအပြင်ကိုလုံးဝထွက်မလာရဲဘူးလို့ရေးဘလူးအဖွဲ့ကဆိုပါတယ်
မြန်မာနိုင်ငံမှာနိုင်ငံရေးတည်ငြိမ်မှုမရှိမချင်းစစ်ဘေးရှောင်တွေကိုနေရက်ပြန်ပို့မှာမဟုတ်ဘူးလို့မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ပူလောက်သူအော်မာကဇန်နဝါရီလ6ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်ပါတယ်မီဇိုရမ်ပြည်နယ်ဝန်ကြီးချုပ်ဟာဇန်နဝါရီလ4ရက်နေ့ကနယူးဂျီလီမြို့မှာအိန္ဒိယပြည်ထရေးဝန်ကြီးနဲ့တွေ့ဆုံချင်းစစ်ဘေးရှောင်အရေးဆွေးနွေးရမှာနေရက်ပြန်မပို့ဘူးဆိုတာကိုအမှတ်ခံချက်ပေးခဲ့တာလို့ မီဇိုရမ်ပြည်နယ်ဝင်ကြီးချုပ်ကဆိုပါတယ်အိန္ဒိယနိုင်ငံဗဟုအစိုးရဒီထိန်ဝင်ကြီးဌာနကမြန်မာစစ်ဘေးရှောင်တွေရဲ့ဇီဝအချက်လက်တွေကောက်ယူဖို့လှုံ့ဆော်တာကအိန္ဒိယနိုင်ငံထဲဝင်လာတဲ့နိုင်ငံခြားသားမှန်သမျှကိုမှတ်တမ်းတင်တဲ့အိန္ဒိယအစိုးရရဲ့ policy ဖြစ်ကြောင်းမြန်မာစစ်ဘေးရှောင်တွေကိုနေရပြန်ပို့ဖို့မဟုတ်လို့ဒါနဲ့ပတ်သက်ပြီးမစိုးရိမ်ကြဖို့ဝင်ကြီးချုပ်ကပြောပါတယ်မြန်မာနိုင်ငံမှာဆက်အံသာသိမ်းမှုဖြစ်ပွားပြီးနောက်အိန္ဒိယနိုင်ငံဘက်ခြားမှာမြန်မာနိုင်ငံသား 9,000 ကျော်လောက်ခိုလုံရောက်ရှိနေကြပါတယ်
ခုဆက်ပြီးသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါ။စကိုင်းတိုင်းကောလင်ဝင်းတို့ပင်လယ်ဘူးလမ်းဆောင်အနီးဒေသအခေါ်9မိုင်ဆိုတဲ့နေရာမှာပြည်သူ16ယောက်ကိုစစ်ကောင်စီတပ်ကဖမ်းဆီးတပ်ဖြတ်သွားတယ်လို့ကောလင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတွေကပြောဆိုလိုက်တဲ့အကြောင်းကျွန်မအမေကနေတင်ဆက်ထားပါတယ်။တပ်ဖြတ်ခံရတဲ့သူတွေဟာစစ်ကောင်စီစစ်ကြောင်းရဲ့ဖမ်းဆီးရာကိုခံရတဲ့သူတွေဖြစ်တယ်လို့ကောလင်မြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူတယောက်ကပြောပါတယ်
ကျေးဇူးပေါင်း19ဦးတက်ခံရတယ်လို့သိရပါတယ်။နောက်ပြောမှ9ဦးအလောင်းကတော့ဂျမ်းမကြီးပေါ်မှာတန်းစီလေးရပေါ့နော်။အဲတက်ခံထားတာတွေ့ရပါတယ်။ကျန်တဲ့အလောင်းတွေကတော့ဘေးမှာတန့်ပြဲနေတဲ့တရံတွေ့ရတယ်လို့ကျွန်တော်တို့သိထားပါတယ်ဗျ။
အခုလ9ရက်နေ့မှာဝင်းတို့ဘက်ကနေထွက်လာတဲ့စစ်ကောင်စီစစ်တောင်းကဝင်းတို့ခမရ123တရင်အနီးဒေသအခေါ်ကြောက်စိန်ဖျားနာကခရီးတွေတထောက်နားတဲ့နေရာကိုရောက်လာပြီးအဲ့ဒီမှာရှိနေတဲ့ခရီးသွားကုန်တွေတွေကိုဖမ်းဆီးသွားခဲ့တာဖြစ်ပါတယ်။အဲ့ဒီနောက်အခုလ9ရက်နေ့မှာပဲအလောင်းတွေကိုတွေ့ရှိခဲ့တာလို့ဒေသတွင်းသတင်းအရင်းမြစ်တွေကပြောပါတယ်။စစ်တပ်ကတတ်သွားတဲ့ပြည်သူ16ယောက်ထဲကကောလင်းဒေသခံ9ယောက်ကိုပဲအတည်ပြုနိုင်သေးတာဖြစ်ပြီးကြံအလောင်းတွေကတော့ဘသူဘဝဖြစ်တယ်ဆိုတာကိုအတိမပြုနိုင်သေးဘူးလို့ဆိုပါတယ်ဒီအလောင်းတွေကိုစစ်တပ်ကရရဆက်ဆက်တတ်ထားခဲ့တာလို့လည်းကောလင်းမြို့နယ်ပြည်သူ့အုပ်ချုပ်ရေးအဖွဲ့တာဝန်ရှိသူကဆက်ပြောပါတယ
်အဲ9လောင်းမှာဆိုရင်1လောင်းမှာတော့ကျွန်တော်တို့ဘိုက်ကိုဖွင့်ထားတဲ့ဟာတွေတွေ့ရပါတယ်နောက်1လောင်းမှာတော့ဦးခေါင်းကိုတော်တော်ထိခိုက်ထားတာတွေ့ရပါတယ်ဂျန်နဲ့3လောင်းမှာတော့ကျို6လောင်းမှာကျိုးတွေတုတ်ထားတွေ့ရတယ်ခြေချင်းဝတ်တွေဖြတ်ထားတာတွေတွေ့ရပါတယ်ဗျ
အလောင်းတွေတွေ့တဲ့နေရာနားမှာတော့ကပ္ပစထုတ် 5.56mm ကြီးကွန်တွေကိုတွေ့ခဲ့ရပါတယ်။အသက်ခံခဲ့ရတဲ့ပြည်သူ16ယောက်တည်းမှာအမျိုးသမီး2ယောက်နဲ့ကလေး1ယောက်လည်းပါဝင်ပါတယ်
။အသက်ခံထားတဲ့ပြည်သူရဲ့မှာအမျိုးသမီး2ဦးပါပါတယ်လို့ကျွန်တော်တို့ထင်ထားပါတယ်။အဲ့ဒါမှာယောက်ျားအမျိုးသားက18ဦးပေါ့နော်။ဟောအမျိုးသား18ဦးမှာအသက်16မပြည့်သေးတဲ့ကလေးငယ်တူဘောနော်ကျွန်တော်လောစေရထတာကဒီဓာတ်ပေါ်ရင်၅လောင်းပေါ့နော်သူတို့ရဲ့ကိုရေးချက်သက်ဒီကောလင်းဒေတာကံဖြစ်တဲ့ဓာတ်ပေါ်ရင်၅လောင်းရထားတဲ့
စစ်ကောင်စီဘက်ကအဲ့ဒီနေရာနာမှာကင်းမုံတွေဝတ်ထားတာရှိနေလို့ကြံအလောင်းတွေကိုပြန်လည်တည်ယူဖို့အခက်အခဲတွေရှိနေတယ်လို့လည်းကောလင်းမြို့နယ်ပအားဖတ်တာဝန်ရှိသူကဆက်ပြောပါတယ်စကိုင်းတိုင်းကောလင်းမြို့ကိုပြည်သူ့ကာကွယ်ရေးတပ်တွေကတိုက်ခိုက်သိမ်းပိုက်ခဲ့ပြီးစစ်ကောင်စီတပ်ဘက်ကမြို့ကိုပြန်လည်ထိန်းချုပ်နိုင်ရေးအတွက်ပြန်လည်ထိုးစစ်ဆင်နေတာဖြစ်ပါတယ်ဇန်နဝါရီလ၂ရက်နေ့တုန်းကလည်းဝင်းတို့ဘက်ကနေပစ်လိုက်တဲ့လက်နက်ကြီးကြီးတွေကောလင်းစီတဲကိုကြားရပောက်ကွဲခဲ့ပြီးပြည်သူ၆ယောက်သေဆုံးခဲ့ပါတယ်စကိုင်းတိုင်းတမူးမြို့နယ်ကနန်ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲတိုက်ခိုက်မှုမှာတော့တေဆုံးသွားတဲ့အရက်သားပြည်သူ18ယောက်ထဲမှာကလေးငယ်9ယောက်ထိပါဝင်ခဲ့ပါတယ်ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ကိုရော့ဘတ်ကစူးစီးတင်ဆက်ထားပါတယ
်တမူးမြို့နယ်ခမ်းပတ်မြို့အနီးကလေးတမူးကာလမပေါ်ကကနန်ရွာကိုစစ်ကောင်စီတပ်ကဇန်နဝါရီလ9ရက်တနင်္ဂနွေနေ့မနေ့10နိုင်ကျော်ကျော်ဖျားကြောင်းတက်ချိန်မှာလေကြောင်းနဲ့ဖြတ်အားပြင်းဘုံတွေတုံးပြီးတိုက်ခိုက်ခဲ့တာဖြစ်ပါတယ်ဖြစ်စင်တဲ့ပတ်သက်ပြီးကနန်ဒီတခန်က
စံတိုင်းဘက်မှာလာချရတယ်ကျုပ်စံတိုင်းကျောင်းမှာလာချတာအဆုပ်လည်းပြည့်စုံကုန်တယ်ကျောင်းဝင်တွေကအစားကိုအဲဘက်မှာကလေးရေဆော့ကစားနေတယ်ဘာလို့ကလေးရေကလေးရေလာရောက်ပြီးတော့ဝါရှင်တန်နော်အဲ့လိုတရားခေါ်မှာတက်လာတော်တော်လေးကိုအဲ့လိုချိန်သွားတာစာတင်ကျောင်းလားမှာရှိတဲ့ဘုရားကျောင်းဝတ်ပြုနေတဲ့ချိန်ဆိုတော့အဲ့ဘုရားကျောင်းကိုလည်းတော်တော်ထိခိုက်တယ်ဘုရားကျောင်းတက်နေတဲ့ပြည်သူတွေရောတော်တော်လည်းအဲ့ထိနာနေကြတယ်ဆုံးသွားတာ18ယောက်အလုံးပေါင်းတော်တော်လေးဝတ်နေကြတယ်တရားလုံးဝတ်နေကြခွင့်နေကြတာပဲ
အဲ့ဒီဘုံကျဲတိုက်ခိုက်မှုတွေအသက်9နှစ်ကနေ18နှစ်အရွယ်ကလေးတငယ်9ယောက်အပါအဝင်အရက်သားပြည်သူ18ယောက်သေဆုံးပြီးထိခိုက်ဒဏ်ရာရရှိသူ19ယောက်ရှိတယ်လို့အခင်းဖြစ်ပွားရနေရာကိုရောက်ခဲ့တဲ့ကနန်ဒီသခံပြည်သူတွေကပြောပါတယ်ထိခိုက်ဒဏ်ရာရသူ19ယောက်ထဲမှာလည်းအသက်3နှစ်ကနေ16နှစ်အရွယ်ကလေးငယ်17ယောက်ပါဝင်ပါတယ်ကနန်ကြီးရွာကိုစစ်ကောင်စီကမြေပြင်မှာတိုက်ပွဲဖြစ်ပွားခြင်းမရှိဘဲလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့တာဖြစ်ပြီးဘုရားကျောင်းနဲ့စာတင်ကျောင်းအပါအဝင်နေအိမ်တွေလည်းအများပြားထိခိုက်ပျက်စီးခဲ့ပါတယ်ကနန်ကြီးရွာဟာပြည်သူ့ကာကွယ်ပူးပေါင်းတပ်ဖွဲ့တွေသိမ်းပိုက်ထားတဲ့ခမ်းပတ်မြို့နယ်ကနေတဲ့ရွာတစ်ရွာဖြစ်ပြီးချင်းလူမျိုးစုတွေနေထိုင်တဲ့ရွာဖြစ်ပါတယ်ဒီလိုလေကြောင်းကနေဘုံကျဲတိုက်ခိုက်ခံရပြီးနောက်ပြည်သူတွေဟာစိုးရိမ်ပြီးဘေးလွတ်နိုင်မဲ့တောင်ယာရီစီတိမ်းရှောင်နေကြရတယ်လို့ဒေသခံတယောက်ကဆက်ပြောပါတယ်
တော့
kala masulu dimana letter pilih jar. Kecu leroma ide jawne lima ngamain. Wira ni Malaysia le sijar. Satu zaman nene kan ni ini le tapi ni jar. Zaman zaman tu.
เซียนาติงเชิงกันเนี่ยนัทเอาหนังสือตรงดีเซมบาร์ละตรงเซตเดียดเวนเสกเอาเสียตับพิษหมู่เจ้าอัตเตสเช่นเนี่ยเอาคลิงเงี้ยเซียหนังสือคนเนี่ยเอาอเมริกาตัดทางเซคนเนี่ยเอาตีส่งเขียร์เรลูอเมริกาอิงเวียสุยากาเกวินจีทานากาจันวารีลากูยันิกาตรีทบียนทับารีจ้าบินเยียวารีกูลีจังใจไข่หมู่ปองง่ายสิเซตตรงเจียงบิลล์เขียร์เจ้าอเยต้าเซียกูเซคนเนี่ยเอาตีส่งบีบาดายเอสเอาองปองคนเซ ชาวโลกซาดินจังปองอาเซนจังพิเศษเขียร์เรลูอายุจิกาสูบารีจีจูลุนมูริมาปาวเนอเมย์เปย์สีไคนดูเลี้ยวจูลุนดูอาปีอาเมียวปิวดูเน่จาวเวนชิดูเส้นเส้นกูปีรุนเตียสินยีสันเน่ฮันซีอายุปิดดันชานายีสังยุตตัวเมลูเล่อเมียวตางอิงเวียสุยากาทบียนทับารีขมยา
อากุสับิดเรนจินชกูน่าเซนใจยามาบ้าเชิญ สิ่งสิ่งนี้นี่นำมาให้ตาเพื่อรู้เย่กูมีมิวตัดยาจริงด้วยส่งสุนุเบย์ยาลำกางบุลุสิตะตายวันกับพี่บาร์เอ๊ะกระเช็นตีเนี่ยพากันอยู่เนี่ยมาสิ่งสิ่งนี้แต่เนี่ยกระเช็นลุลายตั้มรอรู้อาจารย์ไต่เบย์มาติดหักหันเดียวที่มันตีส่งตัวเขี้ยบาร์เอ๊ะ
ตอนนี้หน่วยผู้นำเส้นนี้ก็จะรักการเนื้อเสียดีตากะแต่ยังได้เรียนรู้การเนื้อประสิทธิ์เสพนี้ได้แต่ยังได้เรียนรู้แบบเชื่อไปเลยเราจะเรียนแบบซีซีมาเพื่อส่งใจเอามาเชิญจุมาอามีบ้า
สิ่งสิ่งนี้นี่นะว่าไม่ได้ที่ยุ่งมาทัศน์สุนีนิสเซสุนีไปยัลเลมก้าวหน้าไปวันแต่ยังได้เรียนรู้ซีซีก็น่าเส้นจิ้วเขียร์รับบ้า
อากุลุปัสเซงกันอะไรพิมารอวิวเยจัตตารุญญาซีเนซีเนสมุทรตะเคียนตอนนี้จริงจังกูมาสุ่มยามุจับจับไปบ้างเนี่ยข้าสักคำอย่างเดียวได้มาเช็คปวันนี้เลยดิสเปอร์มาอิสราเอลลุมยูดงตับพิมพ์จูโรนี่เลยสูบิโรที่อาศัยเรื่องหูโง่เนเธอร์แลนด์ในงานแต่เฮกมิวกาคุณละตมกายดีในงานกาดียาอย่างไอซีจีมาดิกนี้ที่ซาเจนชานาวารี ในท้องเดือนสัตว์ออกตัวคนยังดงอาฮามาสเสด็จจอยแต่ใครมุ่งบ่อิสราเอลยังต้องยังหูด้วยมาลุมยูรงตับเชื่อมหูเรื่องจุลงเกเรลูทางแอฟริกาในงานที่อายุวันจีรอนเนลโมลากาที่อายุงูชาวท่าติมยาเกบาร์เอกาซากำยังมาดีปาลาสไตน์วิโรอิสราเอลสุลัยเปียงไล่ตับเชนีราลุมยูรงตับเชื่อมหูจุโนยายังในตะลุเอลุมยูลุมยูรงตับเชื่อมหูมียังในเดชเชนีมาเพียงลูตาซีกาเวจิมพิชิบุลูที่ลูตาแอฟริกาในงานที่อายุวันจีก็ชาวท่าเกบาร์เอ กาซาไม่อิสราเอลเสนอมาบูชเช่นยาพวกป่าวเองอิสราเอลจะมาเพิ่มเงินไล่นาบุลูอัตเด็กกันเอาไม่หนุ่ยช้ามาเป็นบุตรกุเลต้าแอฟริกาในงานก็ไอซีจีที่อายุงูตั้งสูทาบาร์เออคุณลุงยูต้าแอฟริกาในงานยังสื่อเสียมุริโฮอิสราเอลก็เชื่อมีมีชีวุลูกพิอสูเปช่าทาบาร์เอเอเชียเลบาร์ดีตาจีเนปัตตาลูดีตาเรมมาเลเลคีทวันนี้เดอเมริกาในงานจ่ายเงินจีแอนโทนีบลิงเกงาโรดีไกรูในงานอีเจมในงานไกรูมิโรโกที่กันยังชีวุลูกสวีนมุริโลกเฮบาร์เอ เป็นแรงดีเรียมาตัวลานี่เรียนเต็มมอริปอเฮียเมนในงานงาฮูดีตะบงนี่ได้ใครหนีมุปอกุลาตำกาลงจุยกังสิกาพิจิตรไลบิโรได้ใครมุเรโกชัดเชียร์ผู้ต้องสูบารีกบ้าเยจังกงตัวเยโกที่ไกนีบีเยจังแลนลุลละสวาตัวลานในเวนเวที่ไกนีราจังอเมริกันเนี่ยจะเป็นการส่งเพื่อเชื่อมุจันยิ่งเสวยบิโรบุรุนีรงกาเมคเวส่งเพื่อเคราพิบารี เยาว์มันเองเนี่ยมาพิบวันนี้ได้ไปเรียนจากอินเดียในเมืองกัมบะกูทวีปยี่ลาเรมเยาว์มันเสด็จกับเสด็จนั่นแหละจุดหมายลีอาจอชีเรลูอินเดียในเมืองกับพี่ลายไปเรียนอินเดียเยาว์มันเนี่ยจะการในเมืองลาเรสเซต้าลีอาจะเสกกูยาวชีเกเรลูดิฉันว่าอีลาสังเกตุในมาจ่ายเมอินเดียตั้มรอนีมันได้เงินพี่ลูกเดินไปเลยตระหนักเช่นเรื่องมาอินเดียจีเรอุจิโพจูจิกาดิกนี้พี่จ้าเกล้าพิบารีเช่
เจสุบะมาสมัยมวยกูรู้ตัวเองเจ้าปีมาแล้วกูเนี่ยจะได้เรียนยาซีซันเนี่ยก็ที่มาเว็บปีสองดาวบาบีที่เนี่ยซีซันเทเลมูกาเลยมาบ้าสบายใจอยู่แต่เอนจิเนียร์วิการ์ดช่างกันชนะรับบัสดูพิบาร์เลยที่เนี่ยซีซันมูการ์ดชนะวิมบ้าฟิวิโกกูรู้นักเสียงที่ชื่ออาเปกเจ้าลูอาลงอุทเวจเจสุเดมาร์เลยตอนนี้ฉันมีเด็กว่าเนี่ยมาพิจารณาอาลงเปียบยาวิกว่าลูเลียสนับพิวาชนันชันมีจาวาซีกางกางเลยอิสเซนายุนเนียจาวาซีกเนี่ย
This program has come.